Welcome to the Voice of America in Burmese.
Mingala nya cha ma to da shin nya shin. American pi rong su myo ro Washington DC ga ni VOA Myanmar Wai si sin ye 2019 khu ne Jun la 15 ye sin ni ni nya phe 9 na ya ne 10 na di si sin ne go Washington DC ga ni dae chou lin pe ni ba bi. Line meter 1925 30 ne to ga ni phan yu na sin nai ma de. မနက်လာပါဒီကနေ့ညပိုင်းစီစဉ်နေတာဝန်ယူတဲ့ဆက်သွားပါပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါအလို့ရှိသူတွေကိုတက်ဆိုင်ရနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆိုရကဆိုင်ငံ့လိုက်ပါတယ်တခါအိုမန်ပင်လယ်ကွေ့မှာတော့ရေနံတင်တင်းမော်နေစင်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်မေဂန်ပီတာစုအနေနဲ့အရှေ့လယ်ပိုင်းဒေသမှာနိုင်ငံတကာအတိုင်းအဝန်ကြားဘုံသဘောတူညီချက်တရရဖို့ကြိုးပမ်းနေတယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးကပြောပါတယ်ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရရန်နိုင်တဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပဲရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့တိုက်ပွဲဖြစ်ပွားပြီးတော့မတင်ငါစရာလူ25ဦးကိုဖမ်းဆီးထားတဲ့တဲ့မှာကတော့
သူတို့ဆွေးဆွေးကြည့်တဲ့အခါမှာတော့အဲ့ဒီနားလေးဒဝိုက်ကတော့60ကျင်းရတယ်ဒီလည်းမဟုတ်ဘူး။သူတို့ကတော့ကျွန်တော်ဖမ်းဆီးချိန်ပေးပြီးဆွေးဆွေးနေတာရှိတယ်။ကျွန်တော်တရားဥပဒေထံဆက်လက်ဆောင်ရွက်ပါမယ်။ကျောက်တော်ရဲ့ကမ်းမှာရှိနေရတာ
တက်မရောတရင်မှန်ပြန်ကြရေးအတွင်ရေးမှုဘုံမှုချုပ်စော်မင်းထွန်းပြောသွားတာပါရှင်ပြည်စုံကတော့မကြခင်ကြားမှာပါကြအပြင်ကချင်ပြည်နယ်ကစစ်ဘေးရှောင်တဲ့အတွက်တောက်ရင်နဲ့စာနာရိတ်ခအကူအညီအရေးပေါ်လိုအပ်နေတဲ့တရင်ကိုတင်ဆက်သွားမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာတခွင်စီစဉ်မှာတော့မိုးရင်းကာလရောက်တိုင်းကုန်စည်စည်းနှုန်းတွေတက်လာရတဲ့အကြောင်းရင်းကိုကြားမှာပါဒုတိယပိုင်းနောက်ဘက်မှာတော့ဒိုင်းလေးလိုက်ဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တရင်တွေကိုမှတ်ခင်ဖြူရဲနဲ့ကိုရန်နိုင်တို့ကပြောပြပေးပါဦး
အလို့ရှိသူတွေကိုတက်ဆိုင်ရနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆိုရကဆိုင်ငံ့လိုက်ပါတယ်။အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညီနိုင်တာမင်နာတွေလှုပ်ဆောင်ပြီးစီးတဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်ငံ့ထားမယ့်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။အခုဥပဒေမူကြမ်းအရဟောင်ကောင်မှာရာဇဝတ်မှုနဲ့တန်ရဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးနိုင်တာဖြစ်ပါတယ်။ဒါကြောင့်ဟောင်ကောင်နဲ့မတူတဲ့တရားစီရင်ရေးစနစ်ရှိရာတရုတ်ပြည်မကြီးကိုလွှဲပြောင်းဝေးမဲ့အပေါ်မှာဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေသာမကဥပဒေရေးရာအတိုင်းအဝိုင်းနဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြတာပါ။ဒီဥပဒေမူကြမ်းကိုဟောင်ကောင်လွှတ်တော်မှာဆွေးနွေးဖို့စီစဉ်ထားတဲ့ပြီးခဲ့တဲ့ပုတ်ထုနေ့ကဆန္ဒပြသူထောင်ပေါင်းများစွာလမ်းမရီပေါ်ထွက်ကန့်ကွက်ခဲ့ကြပါတယ်။2014ခုနှစ်ကဖြစ်ခဲ့တဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲတွေလိုပဲအလားတူပြင်းထန်ခဲ့တဲ့ပုတ်ထုနေ့ကဆန္ဒပြပွဲအတွင်ဆန္ဒပြသူတွေနဲ့ရဲတွေကြားမှာရုံးရင်းဆန်ခတ်ဖြစ်ခဲ့ပြီးတော့အပြန်အလှန်အကြမ်းဖက်တိုက်ခိုက်တာတွေအထိဖြစ်ခဲ့ပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဥပဝင်နိုင်ငံတကာတိုင်ဝမ်ကလည်းဝေဖန်နေကြပြီးတော့ဒီအပေါ်မှာတရုတ်အစိုးရကတော့အမေရိကန်အစိုးရဟာတခြားနိုင်ငံတခုရဲ့ပြည်သူရေးမှာဝင်ရောက်ဆွတ်ဖက်နေတယ်ဆိုပြီးဆွဆွဲပြောဆိုပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေကိုလည်းဒါဟာရုပ်ရင်းဆန်ခတ်အကြမ်းဖက်လုပ်ရဖြစ်တယ်ဆိုပြီးတရုတ်အစိုးရကပုံဖော်ပြောဆိုနေတာဖြစ်ပါတယ်ရှင်။
အိုမန်ပင်လယ်ကွေ့မှာရေနံတင်တင်မော်နစင်တိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့ရှေ့လေပိုင်းဒေသမှာနိုင်ငံတကာအတိုင်းအဝန်ကြားဘုံသဘောတူညီမှုတရက်ရနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးပက်ချန်နန်ကပြောလိုက်ပါတယ်။ယူရန်နိုင်ငံဟာအမေရိကန်ရဲ့ပြဿနာသက်သက်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးရှန်နန်ကတောက်ကြနေကသတင်းတော်တွေကိုဖက်ဒရယ်စစ်ဌာနချုပ်မှပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ညီမချက်ကတော့ဒေသဘက်မှာရှိတဲ့အမေရိကန်တပ်မှုတွေသူတို့ရဲ့စစ်စင်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေနဲ့အထောက်ပံ့တွေရဖို့ဖြစ်တယ်လို့သူကပြောပါတယ်။အဲဒီနောက်တော့ဟောင်းမုစ်ရေလက်ချာရဲ့စီးပွားရေးနဲ့မဟာဗျူဟာအရအရေးပါမှုကိုလည်းသူကမှတ်ချက်ပေးပြောကြားသွားခဲ့ပြီးတော့ကမ္ဘာရေနံတင်ပို့မှုရဲ့20ရာခိုင်နှုန်းကိုအဲ့ဒီဟောင်းမုစ်ရေလက်ချာကလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါတယ်။အိုမန်ပင်လယ်ကွေ့အတွင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ကအီရန်ကိုအပြစ်တင်ပါတယ်။အီရန်ကင်းတဲ့ရေရင်ပေါ်ကလူတွေကမပောက်ခွဲသေးတဲ့ရေမြုံမိုက်တစ်ခုကိုကိုကူတာကရေဂျက်စ်ရေနံတင်တင်ပို့ကနေပြန်ခွာနေတယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုကိုအမေရိကန်စစ်တပ်ကပြသခဲ့ပါတယ်ဒီတင်မော့ကိုတော့ကိုကူတာဆန်ဂျိုဂျပန်တင်မော့ကုမ္ပဏီကပိုင်တာဖြစ်ပြီးတော့နောက်ထပ်တင်မော့တစ်စင်းကတော့နော်ဝေးနိုင်ငံပိုင် front line ကုမ္ပဏီကဒီ front out air တင်မော့ဖြစ်ပါတယ်ခင်ဗျာ
အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးအယောင်မပြဘူးမလိုက်နာဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလှုပ်ဆောင်မယ်ဆိုပြီးချင်းချောက်ပြောဆိုလိုက်ပါတယ်တာဂျီကစ္စတန်နိုင်ငံမှာရုရှားတရုတ်နဲ့အာရှခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲမှာအီရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်ကြပါကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရယူထားတဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပြီးတနစ်ကြလာပြီးတဲ့နောက်မှာတော့အီရန်ဘက်ကလည်းဒီနှစ်မေလကစလို့တူလိုက်နိုင်ရမယ့်အချက်တချို့ကိုဆက်ပြီးတော့မလိုက်နာပဲနေခဲ့ပါဗျ ကမ္ဘာနိုင်ငံကြီးတွေအနေနဲ့အီရန်ကိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့ရေးယူမှုတွေကနေဟန်တာကောက်ွယ်ပေးဖို့ရက်ပေါင်း60အထွန်းမှာအဲ့လိုမကောက်ွယ်ပေးနိုင်ဘူးဆိုရင်တော့အီရန်အနေနဲ့ယူရေနီယံသန့်စင်မှုတွေကိုနောက်ထပ်တဆင့်တိုးဆောင်ရွက်သွားမယ်အကြောင်းအီရန်ဆိုရကပြောပါတယ်အခုသဘောတူညီချက်ကိုအီရန်နိုင်ငံတခုတည်းကလိုက်နာချင်းသုံးရမှာမဟုတ်ဘူးလို့လဲအီရန်သမ္မတဟက်ဆန်ရိုဟာနီကအာရှဒေသအတွင်းအပြန်အလှန်ဆက်ဆံရေးနဲ့ယုံကြည်မှုတည်ဆောက်ရေးဆိုင်ရာညီလန်းရှာဖွေတည်ဆောက်သွားဖို့ဆွေးနွေးကြတဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာပြောဆိုသွားပါတယ်အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအားလုံးကအခုသဘောတူညီချက်ပြန်လည်အသက်ဝင်လာအောင်ဝိုင်းဝန်းလှုပ်ဆောင်ကြရမှာဖြစ်တယ်။ဒီလိုလှုပ်ဆောင်ဖို့လိုလာတဲ့သဘောထားမျိုးမပြဘူးဆိုရင်တော့အီရန်ဘက်ကလည်းဆက်ပြီးလိုက်နာစရာမရှိဘူးဆိုပြီးတော့အီရန်သမ္မတကပြောဆိုခဲ့တာပါရှင်
။ကျုံနိုင်ငံကလာတဲ့အဖြစ်အပျက်တင်တူကိုတပ်ဖြတ်မှုနဲ့ဆွဆွဲခံထားတဲ့အမေရိကန်ပြည်ထောင်စု Illinois တပ်ကတူကပါရဂူဘွဲ့ចောင်းသားဟောင်းအပေါ်တည်ထောင်ချမှတ်နိုင်တဲ့အမှုဂျာနာဆွဆွဲမှုကို Illinois ပြည်နယ်ပီအိုရီယာမြို့ကတရားသူကြီးတွေတောက်ချာနေကတော့တတိယမြောက်နေ့ဖြစ်တဲ့ကြားနာဆွဆွေးခဲ့ကြပါတယ်အသက်29နှစ်အရွယ်ဘရန်ခရစ်စတန်ဆန်ဟာအသက်26နှစ်အရွယ်တရုတ်ကျောင်းသူယင်ယင်ဇန်ကိုသူဘယ်လိုတတ်ခဲ့တယ်လဲဆိုတာသူ့ချစ်သူမိန်းကလေးကိုပြောပြနေတာကိုတိတ်တဆိတ်ဖမ်းယူထားတဲ့အသံဖိုင်ကိုတရားသူကြီးတွေကတောက်ချာနေကအမှုကြားနာချိန်မှာနားထောင်ခဲ့ကြပါတယ်ဒီဆုံးသူရဲ့အလောင်းကိုတော့အခုချိန်ထိရှာမတွေ့သေးပါဘူးအတန်ဖိုင်ထဲမှာတော့တရုတ်ကျောင်းသူကိုတတ်ရှူချက်အောင်လုပ်ပြီးသူတတ်ခဲ့ကြောင်းနဲ့သူ့ကိုပြန်တိုက်ခိုက်ဖို့ကြိုးစားခဲ့တဲ့အတွက်တတိခဲမလို့ခေါ်ခဲ့တာတွေကိုပြန်ပြောထားတာတွေပါပါတယ်ဒီအတန်ဖိုင်ကိုခရစ်စတန်ဆန်ရဲ့ချစ်သူမိန်းကလေးက FBI အတွက်အတန်ဖိုင်ယူပေးခဲ့တာဖြစ်တယ်လို့ Campaign News Gazette နေ့စဉ်သတင်းစာကရေးပါတယ်ခရစ်စတန်ဆန်ဟာ2019ခုနှစ်ဇွန်လ9ရက်နေ့တုန်းကလည်းရဲရရှိတယောက်ဟန်ဆောင်ပြီးတော့ဇန်ကိုသွေးဆောင်ဖျားယောင်းခဲ့မှုကြောင့်အစိုးရရှိနေတွေကဆွဆွဲထားပါတယ်။ဇန်ကိုအရမခေါ်ဆောင်မသွားခင်အချိန်တွေကလည်းသူဟာလူသက်ဖို့တွေးတော့ကြံစီနေတာလို့လည်းရှိနေတွေကပြောပါတယ်။ဗုဒ္ဓနေ့ကဂျာနာပွဲအတွင်းမှာတော့ခရစ်စတန်ဆန်ရဲ့ရှိနေကသူ့အမှုတွေကိုတည်တံပြစ်ဒဏ်ကနေရှော့ပေါခွင့်ရဖို့ကြိုးစားတဲ့အနေနဲ့အပြစ်ကျူးလွန်ကြောင်းဝန်ခံပြောဆိုသွားပါတယ်။ခရစ်စတန်ဆန်တက်ခဲ့တဲ့ Illinois တက်ဆိုပါကျောင်းသူကျောင်းသား4000ခွဲရှိတဲ့အထက်မှာတရုတ်ကျောင်းသူကျောင်းသား5000ကျော်ရှိတာဖြစ်ပါတယ်ခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300ညပိုင်းဒိုမီတာ57 kHz 5885တို့အပြင်စနစ်တင်းတွေမှာပိုင်းနိုင်မီတာ190 kHz 5905နဲ့ပြောထုတ်လည်ပေးပါရစေ
။ဒီမြန်မာပိုင်းရဲ့စနေနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်။ရေပန်နဲ့အငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ငါးဖမ်းသင်္ဘောကိုတရုတ်သင်္ဘောတစ်စင်းကဝင်တိုက်မိခဲ့တယ်ဆိုတာကိုတရုတ်အစိုးရကအတည်ပြုပေမဲ့တိုက်ပြီးရှောင်ပြေးသွားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့ငင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဒီဖြစ်ရပ်မှာတိုက်မိတဲ့အရှင်ကြောင့် Rich Bank ခချွန်အနီဖိလစ်ပိုင်ငါးဖမ်းသင်္ဘောနှိမ့်ုပ်သွားခဲ့ပေမဲ့လို့တရုတ်သင်္ဘောကလက်မကြည့်ပဲရှောင်ပြေးထွက်သွားခဲ့တယ်ဆိုပြီးဖိလစ်ပိုင်ဆိုရအာဏာပိုင်တွေနဲ့ဖိလစ်ပိုင်သတင်းတွေမှာဒေါသတကြီးတုံ့ပြန်ပြောဆိုနေကြတာပါအခုကိစ္စနဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတ Rodrigo Duterte ကလည်းအလေးနဲ့ထားတုံ့ပြန်ပြောဆိုတာမျိုးမလုပ်ဘဲရှိနေတဲ့အချိန်ထဲမှာဖိလစ်ပိုင်အများစုကတော့တရုတ်ရဲ့လုပ်ရက်အပေါ်အကြီးအကျယ်ဒေါသထွက်ကန့်ကွက်နေကြတာပါမနီလာမြို့မှာရှိတဲ့တရုတ်တန်ရုံကတော့တရုတ်သင်္ဘောဟာဖိလစ်ပိုင်ငါးဖမ်းသင်္ဘောကိုတိုက်မိခဲ့ပြီးတဲ့နောက်မှာဖိလစ်ပိုင်ငါးဖမ်းသမားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့တဲ့အကြောင်းဒါပေမဲ့လို့တခြားဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေရောက်လာပြီးအန္တရာယ်ပြုမှာကိုစိုးရိမ်ရတဲ့အတွက်ထွက်သွားခဲ့ရပြီးတာဝန်မဲ့ရှောင်ပြေးသွားတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်ငါးဖမ်းသမား22ယောက်ကတော့သူတို့ကိုကယ်ဖို့ကြိုးစားခဲ့တယ်ဆိုတာမှန်မှန်ကန်ကြောင်းနဲ့သူတို့တွေဟာပင်လယ်ပြင်မှာနိုင်နေတဲ့ချီကယ်မဲ့သူကိုစောင့်နေခဲ့ရပြီးနောက်ဆုံးဗီယက်နမ်သင်္ဘောတစ်စီးကသူတို့ကိုကယ်ခဲ့ရဖြစ်တယ်လို့ဆိုပါတယ်။အခုဖြစ်စဉ်နဲ့ပတ်သက်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတော့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်။မနီလာနိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလူစင်းကလည်းဖိလစ်ပိုင်ငါးဖမ်းသင်္ဘောနှိမ့်ယောက်သွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကိုတန်တမာရေးအရာကန့်ကွက်ထားတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုပါရစေ။တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကတော့အခုဖြစ်ရဟာပင်လယ်ပြင်မှာမတော်တဆဖြစ်လေရှိတဲ့တာမန်ဖြစ်ရတစ်ခုသာဖြစ်တယ်လို့ပြောဆိုထားပါရဲ့ရှင်။
အမေရိကန်နိုင်ငံကနေအိန္ဒိယနိုင်ငံကိုတင်သွင်းနေတဲ့အမေရိကန်ကုန်ပစ္စည်း29မျိုးကိုကုန်သွယ်ကုန်တွေတိုးကောက်သွားဖို့အိန္ဒိယနိုင်ငံကဆုံးဖြတ်လိုက်ပါတယ်။အိန္ဒိယဘက်ကအဲ့လိုခွန်တွေတိုးကောက်သွားဖို့အတွက်ပြီးခဲ့တဲ့ကတည်းကကြေညာခဲ့ပေမဲ့ဒီခွန်တိုးကောက်ဖို့ကိစ္စကိုမကောက်ဘဲအချိန်ကြီးရှည်ဆိုင်နေကြတာဖြစ်တယ်လို့သတင်းတွေကဒီနေ့ဖော်ပြပါတယ်။အိန္ဒိယဆိုရကအော်မွန်နဲ့ပန်းသီးတွေပါဝင်အမေရိကန်ကုန်ပစ္စည်းတချို့အပေါ်မှာတွင်းကုန်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့ဇွန်လကတည်းကပြောခဲ့တာပါ။အိန္ဒိယရဲ့တန်မဏိနဲ့အလူမီနီယံတွင်းကုန်တွေပေါ်မှာအခွန်တွေတိုးမြင့်ကောက်ခံဖို့ကိစ္စကိုအမေရိကန်ဘက်ကကင်းလွတ်ခွင့်မပေးတဲ့အတွက်အိန္ဒိယအစိုးရဘက်ကဒေါသဖြစ်ခဲ့တယ်လို့လဲဆိုပါတယ်။ ကမ္ဘာအင်အားကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့ဒီအိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ကုန်တွေတိုးကောက်ဖို့ကိစ္စကိုအချိန်ချင်းရှုဆိုင်ခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိန္ဒိယနိုင်ငံအပေါ်မှာကုန်သွယ်ရေးအထူးခံစား권ကိုပြန်ရုပ်သိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကလည်းအခုလိုပြန်ပြီးတော့လှုပ်လာခဲ့တာဖြစ်ပါတယ်။ကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံတာကိုနောက်ထပ်ဆိုင်းငံ့သွားတော့မှာမဟုတ်ပဲကုန်သွယ်ကုန်အသက်တွေကိုမနှက်ပြန်တနင်္ဂနွေနေ့ကစတင်ပြီးကောက်သွားမှာဖြစ်တယ်လို့စူရတာဝန်ရှိသူတဦးကိုကိုးကားပြီးတော့ The Economic Times သတင်းစာကဖော်ပြပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာအမေနဲ့ကွဲလာလို့သတိဆန်စေကူတာသူတွေနဲ့အန်နဝါဘေဒပညာရှင်တွေပြုစုစောက်ရှောက်ခံထားတဲ့ရေဝက်လေးတစ်ကောင်ကတော့အင်တာနက်ပေါ်မှာရေးပန်းစားနေပါတယ်သူ့ကိုနှုတ်တိုက်တဲ့ပုံတွေဘလို့ကူးဆိုက်ကြတယ်လဲဆိုတာတွေကိုလူမှုကွန်ရက်စာမျက်နှာပေါ်မှာဓာတ်ပုံတွေဗီဒီယိုတွေတင်တဲ့အခါလူကြိုက်များလာတာပါမာရီယိုပင်လယ်ပြင်ရဲ့မတီးလိုနာမည်ပေးထားတဲ့ဒီရေဝက်မကလေးက9လသမီးအရွယ်ရှိပြီဖြစ်ပြီးတော့အမေရိကန်ရေဝက်မျိုးဖြစ်ပါတယ်။သူ့ကိုဒီထိုင်းနိုင်ငံအနောက်မြောက်ပိုင်းခါဘီခရိုင်တဲကကျွန်းတစ်ခုနားမှာဧပြီလတုန်းကတွေ့ခဲ့တာပါ။အစပိုင်းမှာသူ့ကိုတခြားရေဝက်တွေကျက်စားတဲ့နေရာကိုပြန်လွတ်ပေးလိုက်ပေမဲ့သူကအဲ့ဒီရေဝက်တွေနဲ့မနေချင်ပဲနောက်ရက်ပိုင်းတွေ့မှာပဲသူတကောင်နဲ့ပြန်ပြီးတော့တွေ့ရပြန်တာပါ။အဲ့ဒီကစလို့အန်ဝါဘေဒသူတေတီတွေကသူ့စီကိုကြက်ရက်လေးနဲ့သွားပြီးအစာကျွေးပေးနေခဲ့တာပါ။သူတို့ကရေဝက်တွေရဲ့အစာနဲ့တူအောင်သွေးနွေးသရဝါတွေရဲ့နှုတ်ကိုရောတိုက်ပြီးတော့ပင်လယ်ရင်ကြီးကျွေးပါတယ်။တနေ့ကို15ကာလအထိအစာကျွေးရတယ်လို့သူ့ရဲ့ကျန်းမာရေးကိုလည်းဂရုစိုက်စောင့်ကြည့်နေကြတာပါရှင်
။တရုတ်သမားရှီကျင်းဖင်ဟာဒီနေ့မှကြာရောက်ခဲ့တဲ့သူ့ရဲ့အသက်66နှစ်မြောက်မွေးနေ့ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူကျင်းပခဲ့ပါတယ်။တရုတ်သမားရှီကရုရှားသမ္မတပူတင်ကိုသူ့ရဲ့ယင်းနေ့တဲ့မိတ်ဆွေတူအဖြစ်နဲ့သတ်မှတ်ထားတာလည်းဖြစ်ပါတယ်။ရုရှားသမ္မတပူတင်ကဒီသမ္မတရှီကိုမွေးနေ့လဆောင်အဖြစ်နဲ့ရည်ခဲမှုပေးခဲ့တယ်လို့တရုတ်ဆိုရပိုင်းမီဒီယာတွေကဖော်ပြပါတယ်တရုတ်နိုင်ငံကထိပ်ပိုင်းကောင်းဆောင်တွေရဲ့ပုဂ္ဂိုလ်ရေးဘဝအခြေအနေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေဟာတရုတ်နိုင်ငံမှာအလွန်ကိုရှားပါသလိုသူတို့ရဲ့ကိုယ်ရေးအချက်အလက်တွေကိုလည်းနိုင်ငံတော်ရှုတ်ဝတ်ချက်လို့သတ်မှတ်ထားတဲ့အတွက်သူတို့အတော်များများရဲ့မွေးနေ့ကြီးကြကိုလူထုကိုထုတ်ပြန်ကြေညာလို့တော့မရှိပါဘူးတရုတ်သမ္မတရှီနဲ့ရုရှားသမ္မတပူတင်တို့ဟာဒေသတွင်းအစည်းအဝေးတစ်ခုကိုတက်ရောက်ဖို့တာဂျီကစ္စတန်နိုင်ငံဒူရှန်ဘီမြို့ကိုရောက်နေကြပြီးတော့အဲဒီကဟိုတယ်တစ်ခုမှာသူတို့နှုတ်ဟာရှမ်းမိန်ကွက်တွေကင်မြောက်ပြီးတော့သမ္မတရှီရဲ့မွေးနေ့ပွဲကိုကျင်းပခဲ့တာကိုတရုတ်ဆိုရပိုင်းရုပ်သံကပြသခဲ့ပါတယ်ရုရှားသမ္မတပူတင်ကရေခဲမှုလက်ဆောင်ပေးတာကိုတရုတ်သမ္မတရှီကျင်းဖင်ကပြန်ပြီးတော့လက်ဖက်ကြောင့်လက်ဆောင်ပေးခဲ့တယ်လို့သတင်းကဖော်ပြပါတယ်ဒါပြင်တရုတ်သမ္မတရှီကျင်းဖင်ကမစ္စတာပူတင်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးတော့ရုရှားသမ္မတပူတင်ဟာတရုတ်နိုင်ငံမှာအလွန်ကိုရေပန်းစားလူကြိုက်များတဲ့သူဖြစ်တယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်ခင်ဗျာ
ချစ်ကနေညပိုင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူတွေနဲ့ကိုရန်နိုင်တို့ကပြောပြသွားတာပါရှင် VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါတော့မယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့တိုက်ပွဲဖြစ်ပွားပြီးမတင်ကားပေါ်ရလူ25ဦးကိုဖမ်းဆီးထားပြီးတော့ကြောက်တော်ရဲစခန်းမှာစစ်ဆေးဖို့အာဏန်ထားတဲ့အကြောင်းမြန်မာစစ်တပ်ဖက်ကပြောပါတယ်အဖမ်းဆီးခံရသူတွေဟာမြောက်ဦးမြို့နယ်ကြေးရွာတွေကမြို့တိုင်းရင်းသားတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်ဆဲပြင်ကြေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးမတင်ကားပွဲလူ25ဦးကိုဖမ်းဆီးထားကြောင်းသမ္မတသတင်းမှပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်ကြောက်တော်ရဲ့အရှိတ်ကလားကျောက်ဆယ်တင်ကြီးရရှိတယ်အကျောက်ဆယ်တင်ကြီးရရှိမှာပဲကျွန်တော်တို့ကဖြည့်ဖြည့်တိုက်ပွဲဖြစ်ပွားတာရှိတယ်အနောက်ပိုင်းကနေပြီးတော့နေရာပိုင်းကဖြည့်ဖြည့်တိုက်ပွဲဖြစ်တယ်ညနေပိုင်းတော့မှာတော့ကျွန်တော်တို့နယ်မြေလုံးကြီးဆောင်တဲ့အခါမှာကျောက်ဆယ်တင်ကြီးရအပြင်ဘက်မှာမတင်ကားပွဲ25ရောက်ဖမ်းပြီးရရှိတယ်အသက်အားဖြင့်တော့20 30အရွယ်လောက်ပြီပဲ
ဆွန်လ23ရက်နေ့ကဖမ်းဆီးရမိထားတဲ့သူတွေကိုလက်ရှိကျောက်တော်မြို့မှာရဲစခန်းမှာထိန်းသိမ်းထားပြီးတရားဥပဒေတိုင်းဆက်လက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆက်ပြောပါတယ
်။အဲသူတို့ဆစ်ဆီးကြည့်တဲ့အခါမှာတော့အဲ့ဒီနားလေးဒဝိုက်ကတော့60နေရတယ်လည်းမဟုတ်ဘူး။သူတို့ကတော့ကျွန်တော်ဖန်ဆီးချိန်ပေးပြီးဆစ်ဆီးနေတာရှိတယ်။ကျွန်တော်တရားဥပဒေတိုင်းဆက်လက်ဆောင်ရွက်ပါတယ်။၆တော်ကြီးကမှရှိနေရတာပုံလုံးကြီးကတော့အဲ့ဒီဘက်ကွာမှာပေါ့။အဲခုလောလောဆယ်လာတော့ကျွန်တော်တို့ဆောင်ရွက်ဆဲပဲရှိတ
ယ်။မြန်မာစစ်တပ်ကနေဖန်ဆီးထားတဲ့သူတွေကိုဇွန်လ14ရက်နေ့မှာကြောက်တော်မြို့မှာရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့တာပါ။အဖမ်းဆီးခံထားရတဲ့သူတွေဟာမြောက်ဦးမြို့နယ်ရန်အောင်ပြင်ကြောက်ဆဲပြင်ကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာပူရွာကသူဦးစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနွယ်စုမျိုးလူမျိုးတွေဖြစ်တယ်လို့ကြောက်တော်ဒေသခံကိုကျော်လှမြင့်ကပြောပါတယ်
ခေါ်လာတဲ့လူတွေကတော့အကုန်လုံးရွာသားတွေဆိုတာပဲတည်င်းရတယ် ကျောက်စီမြေရေရုံမြေရေအိုးဒီဖက်ကလူတွေပါတယ်အဲ့ဒီဘက်ကလူတွေကနှစ်လေးဦးကျောက်တော်မြို့နေဖားဘူးပြီးတော့ဒါတူကျူးဘောနှစ်ဆင်းအောက်ပေါ့သူတို့ကလည်းဒီရခိုင်မြို့နေစည်းမြို့လူမြို့တွေဖြစ်နေတော့ဒီဖက်ကလူတွေနည်းနည်းနည်းဆက်အာနေဆက်ဒီရှိနေတယ်လို့တူတယ်မြောက်မြို့နေမဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကတော့အဖမ်းခံရတဲ့ဆိုတာတော့ကျွန်တော်ကိုတင်ပြပြပ
ပါတယ်လက်ရှိဖန်စီခံထားတဲ့သူတွေရဲ့အခြေအနေကိုသိရှိဖို့ကြောက်တော်မြို့မှာရဲစခန်းကိုဆက်တွေ့မေးမြန်းရမှာပြောဆိုခွင့်မရှိကြောင်းဆိုပါတယ်အော်မေးတော့မရဘူးဝေးတော့မရဘူးတက္ကသက်ကချင်းပါလေရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအတွင်းအယတားတွေလည်းအေးအေးနဲ့ဆက်နွယ်နေတယ်ဆိုပြီးဖန်စီခံရတာများပြားလာနေပါတယ် မီလာဆမ်းပိုင်းတို့ကရတိတောင်မြို့နယ်ကြောက်တန်းကျေးရွာတွင်စစ်တပ်ကနေဝိုင်းပပိတ်ဆို့ဆစ်ဆေးမှုတွင်ပြစ်ကမှုကြောင့်ရွာသား6ဦးသေဆုံးသွားပြီး10ဦးတန်ရာရရှိခဲ့တယ်လို့ရွာသား10ဦးကိုလည်းဖမ်းဆီးမှုဖွဲ့ရေးယူခဲ့ပါတယ်။ပြီးကြတဲ့မလပိုင်းတို့ကလည်းမြောက်ဦးမြို့နယ်အောက်တကန်ကျေးရွာက9ဦးကိုလည်းအကြမ်းဖက်မှုဥပဒေပုံမှား90စာမျဉ်းဆွဲနဲ့စစ်တွေမြို့မှာရဲစခန်းမှာအမှုဖွ
ကျန်းဖဲမှုဥပဒေပုံမှန်50ဆမြင်ဆွဲနဲ့တော်လကောင်းမတရားတဲ့ဆက်သွယ်မှုဥပဒေစခုနှစ်တည်းနဲ့တော်လကောင်းအမှုဖွင့်ရေးယူသမှုတွေရှိနေပါတယ်ခင်ဗျာနိုင်ငံအိမ်မှာရှင်ခုတော့ကချင်ပြည်နယ်တရင်ဖက်ဆဲအောင်မှာကချင်စစ်ပြေးရှစ်ဆောင်တွေကိုနေရာရင်ပြန်ပို့ဖို့စီစဉ်နေချိန်မှာပဲအရေးပေါ်လိုအပ်နေစေတောက်တုံးရင်နဲ့စာနာရိတ်ခါတွေလူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုမ တွက်အစိုးရတာဝန်ရှိသူတွေဖက်ကအလေးနက်ထားဆောင်ရွက်ဖို့လိုတယ်လို့ကချင်လူမှုကောင်ဆောင်တွေကပြောပါတယ်။လက်ရှိမှာတော့ကချင်စစ်ဘေးဒုက္ခသည်တွေအရေးတောင်းဆိုဆန္ဒထုတ်ဖော်သူတွေကိုလည်းတရားစွဲဆိုထားတာပါ။ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြထားပါတယ
်။ဟုတ်ပါတယ်။မြန်မာစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA တို့အကြားမှာ2011ခုနှစ်ကနေစလို့ကချင်ပြည်နယ်တွင်တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့လို့ကချင်ဒေသခံပြည်သူတွေသိန်းကျော်ဟာအစိုးရထိန်းချုပ်နယ်မြေကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နယ်မြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးဆစ်ဆောင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာ၈နှစ်တင်တင်ပြည့်သွားပါပြီ။ဒါပေမဲ့လို့ကချင်ဆစ်ဆောင်စခန်းတွေထဲမှာအရေးပေါ်လိုအပ်ချက်အခက်အခဲတွေများစွာရှိနေတော့မယ်လို့ကချင်ဒုက္ခသည်လူငယ်ဦးဖြစ်တဲ့အင်ခွန်ခွန်ဂျာတော်ကပြောပါတယ
်အခုကျွန်တော်တို့ကနှစ်ပေါင်း၁၀နှစ်ကျော်လာတဲ့အချိန်မှာကျွန်တော်တို့ရဲ့ LGBT ရဲ့တကယ်လက်တွေ့ဘဝဟာအခက်အခဲတွေအများကြီးရှိတာဖြစ်တယ်အဲအဲ့လိုအခက်အခဲအများကြီးရှိတဲ့ကျွန်တော်တို့ရဲ့ဒီ LGBT ရဲ့လက်ရှိအခြေအနေကိုအနေထားကိုလည်းတခြားဖြစ်ချင်မဟုတ်တဲ့ပြည်သူတွေနောက်ပြီးတော့အစိုးရတွေနားလည်ပြီးတော့ကျွန်တော်တို့ကိုအမြဲတမ်းကူညီပြီးတော့နော်ဆက်နိုင်တယ်ကကျွန်တော်ကိုအားကျွန်တော်ကူညီပေးမယ်ဆိုရင်ကျွန်တော်တို့အများကြီးသက်တာရမှာပါလို့အဲ့လိုပဲပြောချင်ပါတယ
်အခုလိုမျိုးဆစ်ဆောင်ပြည်သူတွေရင်ဆိုင်နေရတဲ့ဒုက္ခအခက်အခဲဘဝအခြေအနေတွေကိုကချင်တကြောပြန်ဆင်ရှင်းနေပြတဲ့အချိန်မြကြီးနားမြို့မှာကချင်ဆစ်ဆောင်လူငယ်တွေကတရုတ်ဖို့တင်ဆက်ခဲ့ကြလို့မြကြီးနားမြို့နယ်ရဲမှုကတရားလူလုပ်ပြီးတော့ဥဆောင်သူကိုပေါ်လူနဲ့မဆိုင်နုပန်တို့ကိုရင်းစုစီပုံမှန်19နဲ့တရားဆွဲဆိုထားပါတယ်ဒီလိုမျိုးမြကြီးနားမှာတရားဆွဲဆိုထားတယ်လို့ပဲရန်ကုန်မှာလည်းဆစ်ပွဲတွေရရင်ငြိမ်းချမ်းစွာဆန္ဒပြလူငယ်9ဦးကိုလည်းဗဘဲတန်းရဲစခန်းကတရားဆွဲထားပါတယ်ဒါကိုကချင်ဒုက္ခသည်လူငယ်တွေဘက်ကအပြင်းထန်ရှုတ်ချကန့်ကွက်ပြီးတော့တရားစွဲဆိုထားတာတွေကိုအမြန်ဆုံးရုပ်ပေးဖို့ကိုတောင်းဆိုကြပါတယ်။လက်ရှိကြုံနေကြရစဲကချင်ဆစ်ဆောင်ပြည်သူတွေရဲ့ဒုက္ခတွေကိုပြည်သူတွေအစိုးရတွေနားကြားနိုင်အောင်မြင်သိနိုင်အောင်ရင်းကျက်ရေးလူလားသူတွေဘက်ကဆစ်ဆောင်တွေရဲ့တကယ်ဖြစ်အမှန်တွေကိုထုတ်ဖော်ပြသခဲ့ကြတာလို့ကချင်ဒုက္ခသည်လူငယ်တို့ဖြစ်တဲ့ကိုအင်းခွန်ခွန်ကျန်တော်ကပြောပါတယ
်။ IDP ရဲ့ရှင်းနေပြဒီနေပါလေနေမှာကျွန်တော်တကယ်ပဲ IDP ရဲ့ဒီဘဝမှာကိုပေါ့နော်ခန်းစားချက်ကိုပြည်သူတွေအားလုံးညီအောင်ချပြတဲ့ဒီပြုတ်ဖို့ကြက်ဆက်ဖြစ်တဲ့အတွက်ဒါကိုတကယ်ပဲဒီသူတို့တရားမစွဲဘဲနဲ့လွတ်ပေးမယ်ဆိုတော့သူတို့ဒီရဲ့ဒီယုံကြည်မှုကလည်းပို့ပြီးတော့ရှိလာနိုင်တယ်ပေါ့အဲ့ဒါကြောင့်မို့နောက်ခါမှလည်းအဲ့လိုမျိုးခဏခဏဖန်ဆီးတာမျိုးမလုပ်ဖို့အားလုံးကိုနေလေးနဲ့တယောက်နဲ့တယောက်ရဲ့ခန်းစားချက်ကိုပို့ပြီးတော့ကြနိုင်တဲ့အနေအထားကိုအစိုးရတောင်ရှိလို့ဘုရားအပိတ်တည်းလေလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ကျွန်တော်တို့ရဲ့ဆန္ဒကိုပို့ထုတ်တဲ့အချိန်မှာအဲ့လိုပဲပို့ထုတ်ခွင့်မပေးဘဲနဲ့ ဒီလိုခဏခဏပဲဖန်းနာစီရတယ်လုံးနေမယ်ဆိုရင်တို့ဒီပြက်တနာကတော့ပို့ပြီးတော့ဆိုးလာနေတယ်ပေါ့နောက်ပြီးတော့လည်းဒီအစိုးရပေါ်မှာကျွန်တော်တို့ရဲ့ယုံကြည်မှုကလည်းတစ်ချိန်ချင်းပို့ပြီးတော့ရုတ်သွားနေတယ်ဆိုရဲဟောပြောချင်ပါတယ
်တစ်ဖက်ထိန်းချုပ်နေပြီတွေကကချင်စီဘေးရှောက်ဒုက္ခတဲ့စခန်းတွေနဲ့အရေးပေါ်လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ကြိုးစားနေကြပေမဲ့စာဝတ်နေရေးနဲ့ရိတ်ခါလိုအပ်ချက်အခက်အခဲတွေကတော့ရှိနေတော့မယ်လို့ကချင်ပြည်နယ်စီဘေးရှောက်ပြည်သူများအားကူညီဆောင်ရှောက်ရေးကော်မတီ KACC ရဲ့ဥက္ကဋ္ဌတိခါတော်ရဆရာတော်ဒေါက်တာ Clamp Samsung ကပြောပါတယ
်လိုအပ်ပါတယ်လိုအပ်တယ်ဆိုတာကတော့အခုဒီ19လကြာလာတဲ့ချိန်မှာနေတဲ့ကျွန်တော်တို့ရှယ်တာဒီမလုံးမချုံတဲ့ပြဿနာတွေအခုတို့မိုးများရင်မနေနိုင်တဲ့နေလို့မရတဲ့လေပိုင်းရင်မလင်းလို့မရတဲ့အစ်စ်ရဲ့အခြေအနေမှာရှိတယ်ပြီးရင်စားနပ်ရိက္ခာဘိုင်းကတော့ငကိုရက်နေဟိုရော့လာပြီဆိုတော့ဟိုကိုဒီ IDD တွေကကိုတိုင်ဟိုရှာပွေစားတော့ရတာကပုံများလာတာပေါ့။ကုညီတွေကတော့အရင်ကတော့အများကြီးနေတော့တာပေါ့။
တိတဲ့ချီဆစ်ဆောင်ခဲ့ကြရတဲ့ကချင်ပြည်သူတွေဘေးကင်းလုံခြုံစွာနဲ့နေရာရေးပြန်ပို့ဖို့ဆောင်ရွက်နေကြတာပါ။ဒေါက်တာ Clamp Samsung ကပဲ
။ဆိုရဘက်က NRPC နဲ့ဒီချေးရွာရွေးတဲ့နေရာမှာကျွန်တော်တို့ပြန်ပြီးမှဟိုဆွေးနွေးဖို့ရှိပါတယ်။တချို့တော့ကျွန်တော်တို့ဒီဟိုအစင်တင်ဖြစ်တာတွေရှိနေပါပြီ။ဟိုပြန်တဲ့ဟာတွေလည်းရှိနေပြီဆိုတော့ဟို International ရဲ့ Assistant ဆက်လက်သွားဖို့ပဲလိုတယ်။
ဟုတ်ကဲ့
ခက်တာက international အဖွဲ့အစည်းတွေကလည်းဒီ KA နဲ့ဆိုရနဲ့ bilateral မထိုးမချင်းတို့ရဲ့ access မရောက်နိုင်သူကတော့ဟိုနည်းနည်းကြံ့ကြောက်အောင်လို့တော့ထင်တာပဲ
အိုးရီစုခွာထွက်ပြေးခဲ့ကြရတဲ့ဆစ်ချောက်ဒုက္ခတွေဒီနေရရင်ကိုကောက်ကောက်မွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးနောက်ပြန်လည်အခြေချနေထိုင်မှုလုပ်ငန်းစဉ်တွေမှာဒုက္ခတွေဒီကိုယ်တိုင်ပူပေါင်းပါဝင်နိုင်မှုဒုက္ခတွေတွေနဲ့ဒုက္ခတွေဒီအရေးဆောင်ရွက်နေသူတွေကအခုကချင်တကြောပြန်ဆစ်ရှင်းနေပြည့်တဲ့အချိန်မှာတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်
မဆုံမွန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြမြန်မာတခွင်အစီအစဉ်ကိုကြည့်ရအောင်ပါမြန်မာနိုင်ငံရဲ့မိုးရွာသည့်အတွင်းလမ်းတွေပေါ်ရေတက်လာသလိုပဲဒီအချိန်ရောက်ပြီဆိုရင်ကုန်စည်နှုန်းတွေလည်းမြင့်တက်လာတတ်ပါတယ်ကုန်စည်ပို့ဆောင်ရေးမှာဆိုရင်တန်စာခတွေလည်းအပြောင်းလဲဖြစ်တတ်ပါတယ်ဒီလိုကုန်စည်ပို့ဆောင်ရေးအပြောင်းလဲတွေကြောင့်ကုန်စည်နှုန်းတက်ရတာလို့လည်းပြောတဲ့သူကပြောပါတယ်ဒါပေမဲ့တကယ်တမ်းဒီအချက်တွေအပြင်တခြားအကြောင်းအရာတွေကလည်းကုန်စည်စင်းနှုန်းအထက်အကျကိုအဆုံးဖြတ်ပေးနိုင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကပြောပါတယ်အပြည့်အစုံကတော့မြန်မာ့သတင်းအေဂျင်စီကကိုပိုင်ထက်ကတင်ပြပေးထားပါတယ်ရှင်
ဒီတွင်မှာကုန်စည်ပို့ဆောင်ရေးအတွက်ရေလမ်း၊ရထားလမ်းတွေအပြင်မြို့တွေအလုံးကိုလွှမ်းခြုံနိုင်တဲ့ကားလမ်းတွေကနေကုန်တင်ရင်တွေနဲ့ပယ်ယူပို့ဆောင်တာကိုအဓိကအသုံးပြုနေကြပါတယ်။ကုန်စည်ပို့ဆောင်ရေးလောကမှာဆိုရင်အရင်ကကားစီးရေနေပါတာကြောင့်ပုံမှန်ပြေးဆွဲခဲ့ရပေမဲ့လက်ရှိမှာကုန်တယ်တွေကိုယ်တိုင်ကုန်တင်ရင်တွေပိုင်ဆိုင်လာတဲ့အပြင်ကုမ္ပဏီတွေကပါအစီးရေများစွာနဲ့ဝင်ပြေးဆွဲတဲ့အခြေအနေတွေရှိလာပါတယ်။ဒါအပြင်73စီဈေးနှုန်းမြင့်တက်တာတွေ၊ကုန်တင်ရင်တန်ဖိုးကြီးမြင့်တာတွေ၊လမ်းတရားကြီးမြို့ဝင်ကြီးတွေများပြတာတွေ၊ရင်မောင်းရှပါတာတွေ၊ကုန်စီအသွားပြန်မညီမျှတာတွေကြောင့်ကုန်စီပို့ဆောင်ကဈေးနှုန်းတွေမြင့်တက်ရတယ်လို့ကုန်တင်ရင်ပြေးဆွဲနေသူတွေကပြောပါတယ်။လက်ရှိမှာကုန်တင်ရင်ပြေးဆွဲသူတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့လည်းအကယ်ဒမီကုန်စီပို့ဆောင်ရေးလုပ်ငန်းပိုင်ရှင်ဦးအောင်မျိုးတက်ကခုလိုပြောပါတယ်။
ကားတွေကကျွန်တော်အခက်အခဲရှိတယ်ကားသွင်းဖို့အခက်အခဲတွေရှိတယ်ကားတန်ဖိုးတွေကမြင့်လာတဲ့အပိုင်းတွေပါမယ်ဒါအနည်းနဲ့ကားတွေကြောက်လို့လည်းကျွန်တော်ခြူကြတဲ့အပိုင်းတွေပါမယ်နောက်စီစီ73စီစီကကျွန်တော်မှမြင့်ပြီးသုံးနေရတယ်တကယ်တမ်း73စီစီနောက်တစ်ခါကျတော့ကျွန်တော်လမ်းကြီးတသားကြီးတွေကဖြေလျှော့ပေးသလောက်အကုန်လုံးဖြေလျှော့ထားတယ်ဖြေလျှော့ထားတဲ့အခါကျတော့ကျွန်တော်တက်တာလားနည်းနည်းပပပေါ့တကယ်တမ်းကျတော့ဟောဒီလမ်းကြောင်းလမ်းကြောင်းနိုင်ကျွန်တော်တို့ကကုန်စီပို့ဆောင်ရေးလမ်းကြောင်းကအတော်အပြန်ဆိုတာရှိတယ်အတော်မှတခါလေဒါများပြီအပြန်ညာကုန်မရှိဘူးဒါကြောင့်အပြန်ရကုန်တာများပြီအတော်ကကုန်မရှိဘူးအဲ့တော့အဲ့ level နှစ်ခုညီမှကျွန်တော်ကအဆင်ပြေတာအဲ့လိုမျိုးပဲねဒီဘက်ကဖွက်မယ်ဥမာတကြားထွက်မယ်တကြားတင်မှုကြီးပဲကားကလိုတယ်အတင်းထွက်တယ်ခိုးကပြန်ဆင်းနေရမရှိရင်ကျွန်တော်ကဒီဘက်ကတန်တာတက်လာပါအဲ့ဟိုဘက်ကများမယ်ဆိုရင်ဟိုဘက်ကတန်တာကတက်လာတယ်သဘောတရားဒီသဘောတရားနဲ့တော့တက်ဆိုင်တယ်
ပေယူပို့ဆောင်ရေးစရိတ်တွေမြင့်တက်တာမို့ကုန်စည်နှုန်းတွေပါလိုက်တက်ရတယ်လို့ကုန်တယ်တွေကပြောပေမဲ့လည်းကုန်တင်ရင်ပြေးဆွဲသူတွေအနေနဲ့လက်ရှိမှာတော့တွက်ချေကြိုင်အောင်ပြေးဆွဲနေရတယ်လို့ပြောကြပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့လည်းဦးအောင်မျိုးတက်ကခုလိုဆက်ပြောပါသေးတယ်
။ခုနကပြောလို့ကုန်စည်နှုန်းတက်တယ်ကုန်စည်နှုန်းတက်တယ်ဆိုတော့ကုန်စည်နှုန်းတက်တယ်ဒါပေမဲ့ကာသမာကုန်စည်ပို့ဆောင်ရေးလုပ်တဲ့ကာသမာကိုမေ့ကြည့်တာကြိုက်လားဆိုတော့မကြိုက်ဘူး။အဲ့ဒီမှာလူတွေကနားလည်မှုလွဲတာက တန်သာကတက်လို့ပုံစင်းလုံးတက်တယ်တန်သာကတက်လို့ပုံစင်းလုံးတက်တယ်ဒါကကျွန်တော်တို့ကဟိုငကူတွေကဟိုရှင်းနေကြပါတော့တက်လာတဲ့တန်သာကခပ်ပါပါပဲဒါမြဲကျွန်တော်ပုံစင်းလုံးတက်သွားတာအများကြီးပဲ
2018ခုနှစ်အတွင်းတုန်းကမြန်မာထိုင်းနယ်စပ်မြို့ဖြစ်တဲ့မြောက်ရီမြို့မှာရေကြီးရေရှမ်းတာတွေဖြစ်ခဲ့တာကြောင့်နှစ်ပတ်လောက်ကြာအောင်လမ်းပိတ်သွားခဲ့ပြီးအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်ကိုင်နေသူတွေအခက်တွေ့ခဲ့တဲ့နှစ်တစ်နှစ်လည်းဖြစ်ပါတယ်။တကြံကာလနောက်ပိုင်းကုန်စည်လိုအပ်ချက်ကြောင့်လက်ရှိမှာကုန်စည်စီးဆင်းမှုကပုံမှန်အခြေအနေပဲရှိနေတယ်ဆိုပေမဲ့မိုးရာသီဝင်လာပြီဆိုရင်ကုန်စည်စီးဆင်းမှုတွေနှေးကွေးသွားတတ်တာမို့တန်ဇာကတွေလည်းအနည်းငယ်အပြောင်းလဲဖြစ်တတ်ပါတယ်။ကုန်စည်နှုန်းတွေမြင့်တက်ရတာကတန်ဇာကတွေတက်တာကြောင့်မဟုတ်ပဲကုန်စည်နှုန်းကစားတာတွေနဲ့တခြားအခြေအနေတွေကြောင့်မို့သာကုန်စည်နှုန်းတက်ရတာလို့မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းနာယကဦးကိုကိုနိုင်ကခုလိုပြောပါတယ
်မြန်မာတော့ထွန်ဖို့ကြောင့်တက်တာမဟုတ်ပဲနဲ့တို့ရဲ့တဘာဝဘေးအန္တရာယ်တွေဟုတ်လားတို့ရဲ့ဒီဝယ်လိုအပ်နဲ့ရောင်းလိုအပ် export ကိစ္စတွေဒီလိုပေါ့နော်ဒီအဲ့ဥစ္စာတွေကြောင့်ဒီနောက်ဈေးကစားတဲ့ကိစ္စတွေပေါ့နော်အဲ့ကြောင့်တို့ကဒီဟိုဈေးတက်တယ်ဈေးကျတယ်တို့ကဒါတို့ရဲ့တဘာဝတို့ရဲ့လောကရဲ့တဘာဝဦးတို့ရဲ့ transport နဲ့မဆိုင်ဘူးအခုတို့စံသေးတွေကားကြည့်တဲ့ချိန်မှာဥလို့ထွန်ဖို့သေးကဒါပဲဘလောက်မှမရှိဘူးအခုတို့စံသေးကြားတဲ့ချိန်မှာဥလို့ထွန်ဖို့သေးကဒီသေးနှုံးပဲဥလို့မှာထွန်ဖို့သေးဆိုတာတို့ရောင်းဝယ်တအားကောင်းလာလို့ဟုတ်လားဥလို့ကားနည်းလာတယ်ဆိုရင်ထွန်ဖို့ကြက်ကြက်ကမြင့်လာဟုတ်လားအားကောင်းမရှိဘူးကားတွေကပုံလာရင်ထွန်ဖို့ကြက်ကြက်ကကျတော့ဒါတဘာဝ
လက်ရှိမှာလဲတန်ဇာကတွေကပုံမှန်အတိုင်းပဲဖြစ်ပြီးခုထက်ရော့သွားရင်လဲကုန်တင်ရည်တွေပြေးဆွဲနိုင်တော့မှာမဟုတ်ဘူးလို့ဦးကုကုနိုင်ကဆက်ပြောပါသေးတယ
်တန်ဇာကတော့ဟိုကဟိုလိုခေါ်မဲဆိုတော့ဒီပုံမှန်ပဲပေါ့ပြီးွားတဲ့လားတန်ဇာကရန်ကုန်မှုဆိုင်6000လောက်ရှိရင်အခု5000ခွဲလောက်ပဲရှိတော့တာပေါ့နော်တန်ဟိုပေါ့ဒါမဲ့အဲ့အရတော့ဦးနိုင်ကဟိုဒါခံမှန်းကျင်တယ်ပြောလိုက်တော့ပေါ့နော်တန်ဇာကတော့ပုံမှန်ပဲအပြောင်းလဲရတိတ်မရှိဘူးဘာလို့ကုန်စည်ကရှိမှုနဲ့ဒီဟိုလက်ရှိပြေးဆွဲတဲ့ဥစ္စာတွေကပေါ့နော်တိတ်တီးတဲ့တန်တကားကြသွားတယ်ကားတွေကမပြေးဆွဲနိုင်တော့ရက်ထားမှာတော့ဘူးအခုရင်ပိုင်ရှင်မှာလဲကြိုက်လားမကြိုက်ဘူးရင်ပိုင်ရှင်မှာလဲဟိုမချုံးလို့တမယ်ပဲတွားလဲပြေးဆွဲနေရတာပေါ့နော်အဲ့တော့ဒီအားလုံးကတော့ဒီကာလမှာတော့ရင်ပိုင်ရှင်နဲ့အခက်ခဲနေပဲဟိုဒီပို့ဆောင်ရင်လောကတဲ့ဒါတွေနဲ့အခက်ခဲနေပဲရင်မောင်းရင်နောက်လိုက်တယ်မှာလဲအခက်ခဲနေပဲအားလုံးကတော့တကယ်ကိုအကြက်ကြီးအခက်ခဲနေပေါ့နော်ဒါရင်ဆိုင်နေရတဲ့ကာလပဲ
ကုန်တင်ရင်တွေအနေနဲ့စားတောက်ကုန်အဝိအထည်စောက်လုပ်ရေးပစ္စည်းလျှက်စစ်ပစ္စည်း73စီစက်ရံနေရာကြီးတွေအထိနယ်စပ်ဂိတ်တွေကုန်စည်တိုင်တွေနဲ့ပြည်တွင်းကမြို့ကြီးတွေအနှံ့အထည်ကိုတည်ယူပို့ဆောင်ပေးနေတာပါတနိုင်ငံလုံးမှာကုန်စည်တည်ယူပို့ဆောင်ရေးလုပ်ကိုင်နေတဲ့ကုန်တင်ကားအစည်းအဝေး3သိန်းကျော်လောက်ရှိနေပြီးကုန်စည်စီးဆင်းမှုနဲ့ကုန်ပစ္စည်းရရှိတဲ့အခြေအနေတွေလိုက်အဝေးပြေးကုန်စည်ပို့ဆောင်ကားတွေကလည်းအပြောင်းအလဲရှိနေတာပါကျွန်တော်ပိုင်ထက်ပါမြမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြမတခွင့်အစီအစဉ်ကိုထုတ်လင့်ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဂျွန်လ3ရက်နေ့ကနေစပြီးတော့ပြောင်းလဲထုတ်လင့်ပေးနေပါတယ်စာလုံးပေါင်းတွေကတော့ INTEL SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲအထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ကျွန်းလ15ရက်စနေနေ့ညဖက်9:00နာရီ10:00 NIT အစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းလံမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တရိုက်လေးလိုင်းအလဲပါထုတ်လုပ်သူမဆုမွနဲ့သူကိုအောင်လင်းဦးတို့စီစဉ်တင်ဆက်ထားတဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်နေကြပါပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တရိုက်လေးလိုင်းစီစဉ်မှာတော့မြမစာတင်ယုံညွန့်နဲ့ကဒီမဲခွေရဲ့လက်ဆောင်ကဗျာနဲ့ပတ်သက်လို့ပြောစရာဖြစ်ခဲ့ရတဲ့အခြေအနေနဲ့ဒီအများပြည်ဆိုင်ရာမူဝါဒတွေကိုဘယ်လိုပုံစံနေနဲ့ဆုံးဖြတ်နေတယ်လဲဆိုတဲ့အပေါ်မှာမေကွန်ထုတ်ချက်ဖြစ်ခဲ့တာတွေကိုဆွေးနွေးတော့မှာပါ။ဒီအတ္တမာတဲ့မြမစာတင်ယုံညွန့်နဲ့မှာပါတဲ့မဲခွေရဲ့လက်ဆောင်ကဗျာကိုဒီကျမ်းမာရေးရှုထောင့်ရေးမတင့်တော်ဘူးဆိုပြီးဖြုတ်လိုက်တဲ့အကြောင်းသတင်းတွေထွက်ပြီးတဲ့နောက်မှာပဲဒီဝေဖန်တယ်နေလဲတော်တော်ကြေကြေလောင်ထွက်ပါတယ်။ဒါပေမဲ့လည်းဒီစံတင်ယုံညွန့်နဲ့မှာပြန်ထည့်မယ်ဆိုပြီးပညာရေးဝန်ကြီးခန္ဓာကတော့နောက်ပိုင်းမှာကြေညာပါတယ်။ဆိုတော့ဒီပညာရေးကဏ္ဍအပါဝင်မြန်မာနိုင်ငံမှာဒီအရေးကြီးတဲ့ဒီမူဝါဒရေးရာကိစ္စတွေကိုဘယ်သူတွေကဘယ်လိုပုံစံနေနဲ့စဉ်းစားဆုံးဖြတ်နေသလဲဒီလူပုဂ္ဂိုလ်တူတူယောက်ချင်းစီရဲ့သဘောထားအမြင်တွေကလွှမ်းမိုးနေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ဟိုပင်နိုင်ဆွေးနွေးဖို့အတွက်ကိုဒီပညာရေးလောကနောက်ဒီသင်္ဆာလောကပုဂ္ဂိုလ်နှုတ်ဖိတ်ကြားထားပါတယ်။တူဦးကတော့ကျွန်တော်တို့မန္တလေးရနာဘုံတက္ကသိုလ်ဆရာများတမကဥက္ကဋ္ဌဥတ္တရဖြစ်ပါတယ်။နောက်တူဦးကတော့သင်္ဆာဆရာဦးစီရသူပါ။ဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့ကတော့ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုအချင်းချင်းသုံးသက်ချက်အနေနဲ့သိကြပါတယ်အခုဒီမဲခွေဒီလက်ဆောင်ကဗျာကိုတော့ဟိုကျမ်းမာရေးရှုထောင့်ရမသိတော့ဘူးဆိုပြီးအစောပိုင်းမှာဖြုတ်လိုက်တာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးတုတ္တဒီဆုံးဖြတ်ချက်ကအမှန်ကန်တဲ့ဆုံးဖြတ်ချက်တခုဟုတ်မဟုတ်ဘလို့အမြင်ရှိလဲခင်ဗျာ
အဲ့တော့နံပါတ်1ပေါ့နော်ဒီကအစောကဟိုနံပါတ်1ပါဆက်ရဆိုဝန်ကြီးဌာနနေရောမဲခွေရဲ့ကဗျာကိုအထက်မှလာမှပြန်ဆန်းတာလေအဲ့တော့ဖြုတ်တာဘာကြောင့်ဖြုတ်တာလဲကျမ်းမာရေးရှုထောင့်ကကျမ်းမာရေးဌာနနဲ့ကြိုင်းရုပ်သက်ပြုရနေပြီးတော့ပညာရေးဝန်ကြီးဌာနကဒီကြေညာမခဲ့ဘူးဆိုပြီးပြောတယ်။အဲ့နဲ့ပညာရေးဝန်ကြီးကလည်းကြောက်ဖြုတ်တယ်။ဒါကျွန်တော်ကကနဦးပြရအောင်။အဲ့ဒါကျမ်းမာရေးဝန်ကြီးဌာနတော့ဒါကကျမ်းမာရေးကကျွန်တော်တို့ဖြုတ်တယ်ဆိုတာဟုတ်ပြီ။ဟိုဘလောက်ခုကျွန်တော်တို့တက်ချင်းနေကြတယ်ပေါ့နော်။အဲ့တော့ဒီလူ awareness တော့ကလာဒီအနေနဲ့ပြီးတော့ဒါမျိုးတွေမလုပ်ခွင့်နဲ့ကျွန်တော်တို့ပညာရေးဝန်ကြီးဌာနမှာအထူးသဖြင့်မူဝါဒကိုတစ်ခုချမှတ်တယ်။ဒီသုံးလေးနဲ့ဒီမှာပေါ့နော်။မင်းကြီးတခုပြီးတခုကြောင်းအဲ့တော့ဒီလူကြီးတော့မှအပီလီရဲ့ဒီပန်းပိုင်းကမှကြောင်းတယ်။ဒါဝင်ကြီးဌာနအနေနဲ့မဖြစ်တဲ့အခြေအနေပေါ့နော်။ဥပမာဒီကြမြာကျွန်တော်လည်းတင်တယ်။အဲ့တော့သူကဘာလို့လဲဆိုတော့မေတ္တာပို့တယ်။သတ္တ။ဒီသတ္တကိုပေါ့အောင်ပြရ။အဲ့ဒါမင်းကြီးပဲနဲ့ပေါ်ရည်ကြီးရောဒီဆက်လက်ကြရားကြီးချုပ်တဲ့နယ်ဆိုတော့သူတို့ရောရဲ့အကြံနဲ့လုပ်တယ်ဆိုတော့ဒါအင်ဂျန်ကဆက်ရက်ဆရာတော်ပေါ့နော်။ဒီနယ်ကြီးဝင်ကြီးဌာနရဲ့လက်ဒီကကိုမူဝါဒတိကျတဲ့မူဝါဒမရှိဒီကတိကျတဲ့မူဝါဒဖြစ်တယ်ကျွန်တော်တို့ဟိုဘောနော် NFT ပေါ့နော်အဲ့တော့ NFT ကို account ထဲပေါ်ရင်ဒီပြဿနာဖြစ်လာမှာမဟုတ်ဘူးကျွန်တော်တို့အဲ့တော့ဒါတော့ဒီလိုစိတ်မကောင်းစရာဖြစ်တယ်ပေါ့နော်အခုပြည်ညာရေးဝန်ကြီးကလာပြန်ပြီးတော့ဝေဖန်တယ်ကြားတော့မှတက်တမရမ်းမှဆယ်နားမှပြန်ချက်မယ်ဆိုပြီးပြောတယ်ဒါရီယာဟိုဘောနော်ဒီဌာနအဲ့အတွက်လုံးဝပုံပြတယ်မကောင်းဘူးဟုတ်တယ်
โอเคเสียอู้สีเยตูอเมียวครับเนี่ยอะคือดีกระเปียอซ้อยมาတော့ဖြုတ်မယ်ဆိုပြီးဖြစ်တယ်နောက်ကြတော့ဒီဆယ်တင်ယွန်းညွန်းနဲ့မှပြန်ထက်မယ်ဆိုပြီးဖြစ်ပါတယ်ဆိုတော့ဒီလို့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ဒီเสียอู้ตุตระတော့ဒါဟိုပြောမယ်ဆိုရင် consistent မဖြစ်ဘူးပေါ့เนาะရှင်းအောင်မညီတဲ့သဘောမျိုးတွေတွေ့ရဆိုရင်เสียอู้ตุตระကတော့သူ့အမြင်ကိုဆွေးနွေးတော့ပါတယ်เสียอู้สีเยตูอเมียวครับเนี่ยဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုသဘောထားရှိလဲ
သူကတော့အခုကတော့ဝက်ရှိဝက်ရှိပဲပြောမှာပေါ့เนาะဟိုအခုပြုတ်လိုက်ပြီးခဏနေကြတော့ပြန်ထည့်လိုက်ဆိုတဲ့အခါကျတော့ဟိုလူတွေဝိုင်းကြောမှလုတ်တဲ့ဟာမျိုးဖြစ်နေတယ်။ဒါပေမဲ့အဲ့လူတွေဝိုင်းကြောလို့လုတ်တယ်ဆိုတာလည်းကျွန်တော်တို့ကကျေးဇူးတော်တင်တာပေါ့လေ။ဆိုတော့ဒီမှာတွတ်တွေ့လိုက်တာတော့ဟိုဥဇော်သေးပြောတဲ့စကားရောဒီဆရာမောင်ခင်မင်းတနုဖြူတို့ဘာလို့ပြောတဲ့ဟာတွေရောကြည့်လိုက်တဲ့အခါကျတော့သူကဟိုကျမ်းမာရေးဟိုရှုထောင့်ကနေပြီးဖြုတ်လိုက်တယ်ပေါ့လေ။ကျမ်းမာရေးရှုထောင့်ကဖြုတ်တယ်ဆိုရင်တကယ်တမ်းကျမ်းမာရေးကိုဒီစာကထိခိုက်သလားပေါ့လေ။ဒီလူရဲ့ဒီလူငယ်ရဲ့ကျမ်းမာရေးအကျင့်တွေပေါ့လေ။အဲ့အရာတွေကပြည့်စည်လားအဲ့အရာမျိုးသူတည်တနာလောက်ထားတဲ့အချက်တွေပေါ်တော့အခြေခံတာမဟုတ်ဘူးပေါ့လေအဲ့တော့ evidence based policy making ပေါ့လေဒီဆက်လက်ပေါ်အခြေခံပြီးမူဝါဒချမှတ်တဲ့ဟာဒါမျိုးတော့မဟုတ်ဘူးပေါ့နော်နောက်တစ်ခုကတော့မူဝါဒချမှတ်တယ်ဆိုရင်ဒီ stakeholder လို့ခေါ်တဲ့ဟိုသက်ဆိုင်တဲ့လူတွေပေါ့လေဒီ
ရေးကြီးတဲ့ပုံကိုယ်ကြီးပေါ့နော်ပါဝင်ပတ်သက်တဲ့ပုံကိုယ်ကြီးပါဖို့လိုတယ်အဲ့ဒါကြတော့လေမြန်မာသားတင်ယူမှပါတဲ့အဖွဲ့မှပါတဲ့ဆရာတွေမသိဘဲနဲ့ပြုတ်ပလိုက်တယ်ဆိုပြီးတော့လေကျွန်တော်တို့ဒါဆရာမောင်ခင်မင်းတို့သူကပြောတာကြားလိုက်ရတယ်ဆိုတော့အဲ့တော့တက်ဆိုင်တဲ့လူတွေကိုလည်းတိုင်နေတာတော့မဟုတ်ဘူးပေါ့နော်အဲ့ကကြတော့ပြောရရင်တော့ဒါကတော့ကောင်းတဲ့ချက်တော့မဟုတ်ဘူးပေါ့လေအဲ့တော့ဘာလို့ကောင်းရလဲဆိုတော့ဒီမဲခွေဖြစ်လိုက်တဲ့ခါကျတော့ကျွန်တော်တို့ဒီမှာဖြစ်နေတဲ့မူဝါဒဆက်မှတ်ရေးကိစ္စတွေမှာဘာတွေဖြစ်နေလဲပေါ့နော်အဲ့ဒါလေးကိုတော့ဒီပါဆိုပြလိုက်တယ်ဆိုတော့ဖြစ်သွားကြတာပေါ့ဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသူတောင်ခင်ဗျဟုတ်ပါတယ်ဒီဟိုဆရာဦးစီရဲ့သူရှင်ဟိုထောက်ပြတယ်လို့ဒီမဲခွေကပြားနဲ့ပတ်သက်လို့ဒီသမနာယုံပြောဝင်ရဒီဥစော်သေးကဟိုသတင်းစာရှင်းလင်းပွဲမှာမိကုန်းကိုဖြေတော့မှပဲလူတွေပိုတိသွားတာပေါ့နော်ဆိုတော့စောပိုင်းမှာတော့လူတွေကတိအောင်မတိဘူးဆိုတော့ဒီနေရာမှာလည်းဒီလူပုဂ္ဂိုလ်တူတယောက်ကအကြံပြုတာစရဲဆိုပြီးဥစော်သေးလည်းပြောသွားပါတယ်အသေးစိတ်ကတော့တိတ်ဟိုဟိုအများပြည်သူဟိုလည်းရှင်းမပြတော့မတိရဘူးဆိုတော့ဒီပညာရေးကဏ္ဍပါဝင်ပေါ့လေလက်ရှိမြန်မာနိုင်ငံမှာဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာဒီလိုမျိုးတူးတယောက်သဘောထားအမြင်နေနဲ့ပဲဆုံးဖြတ်နေသလားအခုဆရာဦးသူတို့လည်းလက်လမ်းမြည်တော့ဆိုပညာရေးကဏ္ဍမှာရောဘယ်လိုပုံစံနေနဲ့ဆုံးဖြတ်ပြီးတော့ချမှတ်နေကြလဲ
အဲ့ရဘောပညာရေးကဏ္ဍမှာလည်းအဲ့ဒါပဲကျွန်တော်တို့ကဘဝသာရှိပြီးတာကျွန်တော်2016မှာမြန်မာမှာပညာထားပြီးတာ NUST ပေါ့နော်မြန်မာနိုင်ငံမြန်မာပြည်ကပညာရေးဘဝသာမဟာဗျူဟာစီမံရေး2016အကောင့်ဖြစ်သွားမယ်အဲ့ဒီမှာအသေးစိတ်တော့မယ်တည်နေပါတယ်အခြေခြေခံကဏ္ဍသူင်းပညာကဏ္ဍဒီဖက်ကြီးတမှုပညာဦးကြီးကဏ္ဍဒီကဏ္ဍတွေနဲ့နောက်ပြီးတော့အဲ့မှာဆက်ပြီးဖွဲ့သွားမယ်ကျွန်တော်တင်ယူနေတဲ့ကော်မတီတွေမူတာမူဝါဒပညာရေးမူဝါဒကော်မရှင်အဲ့ဒီတော့မှာဒါရင်းကိုမဖွဲ့ဘဲနဲ့သူကသူ့လုံးစင်တာတစ်ခုတည်းဟုတ်ပဲတမှုတယောက်ဆက်လုပ်ကြတယ်ဒီကိစ္စမှာဖြစ်တာအဲ့တော့အစိုးရပြောတယ်လို့ပြောကျွန်တော်တို့ရတီယုံညွန်းတဲ့ကော်မတီကထားတင်ပြနေတယ်မသိဘူးကွာအဝင်ကြီးအဆုံးဖြတ်ကြံဝင်ကြီးဌာနလောက်အောင်ဟုတ်ပြီအဓိကလောက်အောင်ကျွန်တော်တို့နံပါတ်1လောက်အောင်ဒီလူမျိုးတဲ့ရေးဆွဲရေးကော်မတီကနေဒီဘာသာရဲ့အနေနဲ့ကိုဒီပုဂ္ဂိုလ်တွေပြည်ပြားရှင်နေတဲ့တိုင်မျိုးဆွေးနွေးရမယ်အစောကပြောတယ်လို့ပြောကျွန်တော်ရေးဆွဲရေးကပြောတယ်ဒါတော့သူကဒီကျွန်မရေးရှိတော့ပုံပြီးတော့တင်ပြရတဲ့အားကိုဒီရဒီဖုန်းဖက်လိုက်တယ်ဆိုတော့အဲ့တော့သူကဝင်ကြီးမှာတိတုံးတယောက်ဆွဲရတဲ့ဘောရဲ့စိတ်ဆန္ဒကိုဥထောင်ပြီးလုပ်ရတဲ့ဒီလိုမျိုးအမှားတွေဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်မြန်မာပြည်ညာကြီးမှာတော့အလားအလာစိတ်မကောင်းဘူးလုံးနေတယ်မှာတော်တည်ရတာပေါ့ဘူဝါဒတွေကိုလည်းဒီလိုမျိုးမရှိဘူးဥပမာကျွန်တော်တို့ဒီနေ့ဖြစ်တဲ့တော့ကြာကိုကြည့်ကြတဲ့ခဏမရှိဘူးပြောတယ်ရှိနေကြတယ်စားထွက်ပြီးတော့ဒီနေ့ဦးမြင်တာမှာ6တင်တယ်မနေဘူးကျွန်တော်ဘုံဖက်ထွက်ထွက်လိုက်တင်းနဲ့ထုံးလိုက်ပြန်တင်းနဲ့အဲ့လိုမျိုးဖြစ်တာတော့အဲမျိုးခုတစ်ခုရဲမှာမဟုတ်ရှိမှလည်းအများကြီးရှိတယ်ဒါကြောင့်ကျွန်တော်တို့ဒီလိုနဲ့မူဝါဒဆောင်ဘယ်လိုလုပ်မလို့ဒါကိုတော်တော်အထင်ကြောင်းရမယ်။ဒါနဲ့အစိုးရအဖွဲ့ကြီးမှရှိတဲ့အကြီးအကဲတွေလည်းဒါကိုပြောရမှာပေါ့နော်။အဲ့ဒါမှသာဆင်ခြင်မှာပါခင်ဗျာဟုတ်ကဲ
့။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီရီသူရီဒါတော့အခုဆရာဦးသူတရတော့ဒါသူအကျွမ်းတဝင်ရှိတဲ့ပညာရေးကဏ္ဍမှာဖြစ်နေတဲ့ကိစ္စတွေသူကထောက်ပြသွားတာပေါ့နော်။ဆိုတော့ကျွန်တော်ဒီတခြားလက်ရှိဒီမြန်မာနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့တခြားကိစ္စတွေမှာရောဒီလိုမျိုးတူးတယောက်ကသဘောထားအမြင်မျိုးတွေနဲ့ဆုံးဖြတ်နေတဲ့အလေးထားတွေကဘလောက်များချက်ချင်းပြန့်ပြန့်ဖြစ်နေလဲဆရာဦးစေစု
။ရတော့အခုဒီအမှုကတော့ဒါကျွန်တော်တို့ဒီလိုဖြစ်လိုက်တာအကောင်းသွားတာပေါ့။အဲ့တော့ကျွန်တော်မြင်ရတော့ဟိုဒီအမှုကတော့ဟိုရေခဲဟိုဒီရေခဲမှာမျောနေတဲ့ဒီရေခဲတောင်ရဲ့အဆုံးပေါ့လေ။ကျတော့အဆုံးအဖိတ်လေးကနည်းနည်းလေးပဲရှိနေပြီခုအောက်ထဲမှာရေခဲတောင်ကြီးကဒူးနေရှိနေတာ哦အဲ့တော့ဒီမှုတစ်ခုဖြစ်တယ်ဆိုရင်ဒါမျိုးမှုတွေကဒါနေတဲ့ဆုံးမှာဖြစ်နေမှာပဲဒါအတေကြပဲပေါ့လေပြီးပညာရေးရကြတဲ့သူကဒီမြမရင်ကျေးမှုပေါ့လေနိုင်ငံချစ်စိတ်ပါညာဖန်တီးပေးရတဲ့ဒီကလေးကိုလူငယ်တွေမြေတော်မြောက်ပေးရတဲ့နေရာမှာဖြစ်တဲ့မူဝါဒဖြစ်တဲ့အတွက်ဒီလိုနေရာမျိုးမှာဖြစ်ပြီဆိုရင်တော့ကျန်တဲ့နေရာတွေမှာတောက်လျှောက်မှားနေမယ်ဆိုတော့ကျွန်တော်တို့ဒီစားလို့ရတယ်ပေါ့လေအဲအဲကျွန်တော်ကပြောချင်တာကတော့ဒီမှာအခုပြန်ပြီးတော့ဟိုတူးတယောက်ကပြောလို့ဒါကိုလှုပ်လိုက်တယ်အဲလှုပ်လိုက်တဲ့ခါကျတော့ဒါကတောက်လျှောက်ဒီလိုမျိုးရွေးသွားတယ်ဆိုရင်စနစ်ကမခိုင်းလို့ဖြစ်ရတာပေါ့လေတကယ်တော့စနစ်ကဟိုအဲဒီလိုကတော့သူ့အတူကျမရရှိတော့ကနေဒီကပြောလိုက်တာပဲဒါပေမဲ့အဲ့ဒါကိုအဓိကလှုပ်တဲ့လူတွေကအကောင့်ထဲပေါ်တဲ့လူတွေကမူဝါဒချမှတ်အကောင့်ထဲပေါ်တဲ့လူတွေပေါ့နော်သူတို့ကအဲ့လိုအတုံးခံလို့မရဘူးနော်ဟိုအဒီဝိဇ္ဇာတော့လေကိုကဟိုမှန်နေတဲ့ရင်လုတ်ပေးလိုက်ပေါ့နော်မမှန်ဘူးဆိုရင်ကိုကကတောင့်ခံထားဖို့လိုတယ်ပေါ့နော်ဆိုရဲကကြတော့ဟိုစနစ်တစ်ခုတော့တေချာတော့စောက်ထားဖို့လိုတယ်တခြားနယ်ပယ်တွေမှာလည်းကျွန်တော်အမြင်တော့အများကြီးစောက်အောင်ပဲပေါ့နော်အဲ့တော့ဘာလို့ဖွင့်ထားရမှာလဲဆိုတော့မီဒီယာပေါ့လေခုကတော့ဒါမျိုးတွေတိကျရတာမီဒီယာပွင့်လင်းလာလို့ပြောရေးဆိုခွင့်ကျွန်တော်တို့ရှိလာလို့ Freedom of Expression ရှိလာတဲ့ခါကျတော့ဒီကနေပြီးတော့မှလူတွေကဇိုင်းဝေဖန်ကြတဲ့ခါကျတော့မှတမရုံပါညာရောက်ပြီးတဲ့ခါကျတော့မီဒီယာကကျောင်းပြန်လာတော့ပြီးရှစ်တန်းနဲ့၁၀တန်းကို
ီကြပြားရာလူတိုးသွားတဲ့အဆင့်ထိရောက်သွားတယ်ဆိုတော့ဒီဟာလေးတပတ်ကိုတော့ကျွန်တော်တို့ကစနစ်ကိုပြင်နေတဲ့အချိန်တွေမှာကောင်းကောင်းတော့ဖွင့်ထားဖို့လိုတယ်ပေါ့နော်ကျွန်တော်ကတော့ freedom of expression ပေါ့နော်ဒီကိစ္စမှာ freedom of expression ရှိတဲ့အတွက်ကြောင့်မို့လို့ဒါမျိုးမူဝါဒပြန်ပြီးတော့တည့်သွားတယ်လို့ပဲကျွန်တော်မြင်တယ်
ဟုတ်ကဲ့ဒီဟိုမီဒီယာအထင်းကြောင်းလေးတစ်ခုခံသွားလို့နည်းနည်းလေးခံစားတဲ့သဘောမျိုးဖြစ်သွားတာပေါ့လေဆိုတော့ကျွန်တော်ဒီ swimming world အတွက်ကိုကိုယ်တိုင်ပါဝင် swimming ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့လဲခုလေးလိုက်မှမှရှင်းနေပါတယ်တူဦးကတော့ဒီမြန်မာနိုင်ငံကကို slide ဖွေကုန်းဖြစ်ပါတယ် slide ဖွေကုန်းသဘောထားလဲ swimming နိုင်ပါတယ်ခင်ဗျာ
ကျရာကြမောရချမ်းမာတဲ့နေရာမှာတော့မြို့သားတငယ်ကြီးကော်မရှင်ရှိတယ်အဲ့ဒီကော်မရှင်ကဝန်ကြီးရဲ့အထက်မှာရှိတယ်သူတို့မောရဒီချမ်းမာနေဆိုရင်တော့အဲ့ဒီကော်မရှင်ကပဲအဓိကတာဝန်ယူရမှာဖြစ်တယ်ဝန်ကြီးဆိုတာကြီးကြပ်အုပ်ချုပ်တာအောက်ကောင်ချေပေါ်လာပဲဖြစ်ရမှာဖြစ်တယ်ဒါတော့ကျွန်တော်ဝန်ကြီးရလည်းပဲဟိုအားမရဘူးပေါ့နော်အဲ့တော့မြို့သားတငယ်ကြီးကော်မရှင်ကလုံရမင်းအလုပ်ကိုဝန်ကြီးကအဲ့လိုမျိုးလုပ်သွားတဲ့ခါကျတော့ဒီမှာပြောစရာဖြစ်တယ်ဒါတော့ဒီလိုမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာလည်းပဲအမျိုးသားတငယ်ကြီးကမရှင်ပါလေကျွန်တော်ဒီဘလောက်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံအလေးအချင်းကမခံမှုအလေးအချင်းကတော့ထင်သွားတော့သူတို့တည်ရင်တောင်မှလူကြီးကပြောပြီဆိုရင်တော့မငြင်းရဘူးသူတို့ပူကောင်းတဲ့ဥစ္စာတည်ရင်တောင်မှပူကောင်းတယ်လို့မပြောရတဲ့အချင်းကရှိနေတော့ဟိုဒီလူကြီးတွေထိတ်တိုင်းကတော့အပြောင်းအလဲဆိုတဲ့ဥစ္စာကိုလည်းမလုပ်ရဘူးဘာနဲ့တူတယ်ဆိုရင်တော့ထောင်အိမ်ထဲမှာအကြိုက်ထစ်ထားတဲ့ဟိုခြေကလေးလိုပဲသူတို့အပြင်ထွက်ဒါအနေထားရှိပေမဲ့မထွက်တက်ပေးနဲ့ဟိုပါလေတောင်းတောင်းနဲ့နေရပုံစံနဲ့အဲ့တော့အပြောင်းအလဲလှုပ်ဖွင့်လို့တို့ကတူးဆုံနေတယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကိုစိုင်းဖွေကိုဆွေးနွေးရကျေးဇူးပါ။ဆိုတော့ဒီကိုစိုင်းဖွေကိုထောက်ပြသွားတဲ့အချက်တစ်ခုပဲကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုံကိုတွေကိုဆွေးနွေးစေချင်ပါတယ်။သူပြောထားတဲ့အထက်မှာတစ်ချက်ကတော့ဒီကျွန်တော်စီမှာဒီ top down ပေါ့နော်အပေါ်ကနေအောက်ကိုပဲညွှန်ကြားတဲ့အမိန့်ပေးတဲ့အစင်လာဟိုရှိကြီးစိုးခဲ့တယ်ဆိုတော့ဟောက်ဆိုတော့ထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့ဒီအခုဒီပညာရေးမှာဆိုလို့ရှိရင်ဆိုတော့ဥတ္တရပြောသွားပါတယ်ပညာရေးစနစ်မှာပြင်စရာရှိတယ်ဒီလိုပြင်ရမယ်ထဲထဲမှာဒီလိုမျိုးပေါ့လေကျွန်တော်တို့ဟိုအပေါ်ကနေအောက်ကိုပဲသွားတဲ့စနစ်မျိုးဒီအပြန်လန်ဆွေးနွေးမှုတွေအားနည်းနေတာတွေကရောပြင်ရဆင်ရမယ်နေရာမှာအဓိကအရေးကြီးတဲ့အပိုင်းဖြစ်နေလားဆရာဥတ္တရအဲ
ဟုတ်ကဲ့ခင်ဗျာဟုတ်ပါတယ်ဒါကျွန်တော်တို့အရင်ဒါကျွန်တော်တို့ကပေါ့နော်ခောက်ကြီးကျူးခဲ့တာဒါကြီးဝိကိတိပဲဒီတိုင်းတော့လို့ဒီမဲ့ခွေပြက်ကနာဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်တို့အမှန်မှာဆောရော top down ကနေရော bottom up သွားပါပေါ့နော်ဆောကနေပေါ့အမြန်တမ်းဆွေးနွေးတဲ့ဟာတွေရှိရမယ်ပြီးတော့ပြောနိုင်ရှင်နိုင်မှရှိရမယ်အဲ့တော့ဥမာကျွန်တော်တို့ဒီကဲပေါ့နော်ဝင်ကြီးရဲ့အတန်တန်နဲ့ဥနာမထောင်နဲ့အရှိမလည်းဝိုင်းဝန်းပြီးတော့ဆွေးနွေးဒီပြက်ကနာမရှိဘူးအဲ့တော့ကျွန်တော်ယဉ်ကျေးမှုအခုချိန်ကြီးတာမပြောဘူးအတော့ဟိုအခြားကနေရောအခုပဲအမိန့်ကြီးရဲ့ဆွေးနွေးနေတော့ဒီညအိမ်မှာဒီလိုလိုမျိုးကျွန်တော်တို့ဒီချာခဏတိကျသိနေရမယ်ပညာရှင်တွေနဲ့တိုင်မြင်ရမယ်ဆုံးနာကိုပြောတယ်လို့ပညာရေးမူဝါဒကော်မရှင်ကြီးကမူဝါဒချအဲမူဝါဒကော်မရှင်ရဲ့အောက်မှာကျွန်တော်တို့ကဒီပြည်ညွန်းနှံကော်မတီပြည်ညွန်းနှံကော်မတီကဘာရီဘာရီတင်ရပါဘာရီဘာရီတော့မဆိုတော့အခုကအဲကြက်တနာပါတော့ဒီပြည်ညွန်းနှံကော်မတီဒီဘာရီတဲ့ရှိကောင်းရှိမှာပေါ့နော်ဒါကတော့ကျွန်တော်တို့ရှိတယ်သူပဲကြည့်ရပါဒီပြည်နဲ့ဖော်တာအမှဒီကလည်းဝင်ကြီးရဲ့ဟိုစကားကိုမနှွန်ဆန်နိုင်တဲ့အတွက်ဒီလိုဖြစ်သွားတာအဲ့တော့ကျွန်တော်တို့အဲဒီဇလူလူနာတော့အမြဲတမ်းနေရေးအမမမဟာမြာစီမံကိန်းကိုတောင်းဆက်ခေါ်မယ်သူရင်ရဒီဌာနကလည်းအထိုင်ရောက်ဒီနေပေါ့သွားပါဘူးเนาะဒီပြဿနာကြီးလည်းရှောင်ရှားပြီးသားဖြစ်သွားနိုင်တာပေါ့နည်းမို့ဆိုတော့ဒီပြဿနာကြီးကအစောကကျွန်တော်ချိန်မှာပြောခဲ့လို့ဒီကဒီတစ်ခုနဲ့ခုတစ်ခုရဲမဟုတ်ဘူး6ခုလောက်ရှိပြီဒီအခြေခံပညာနဲ့ပတ်သက်တဲ့ဟာဒီမှာဒါလို့ဒီဟိုဘော့စာရီထွက်ပြီးပြန်နေရတယ်အခုကပေါ့နော်ဖြစ်စကားရသူ
ပြင်လိုက်ဖြစ်လိုက်ပြင်လိုက်ဖြစ်လိုက်ပြီနော
်ဟုတ်ကဲ့ကျွန်တော်တို့ကဟိုရုပ်ခုကြီးရောလူလာပြီပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူအမြင်ရောခင်ဗျာကျွန်တော်တို့ဒီအများပြည်သူနဲ့ပတ်သက်တဲ့မူဝါဒတွေချမှတ်တဲ့နေရာမှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာဟိုအထက်ကနေအောက်ကိုပဲသွားတဲ့ပုံစံမျိုးကအခုချိန်ထိဘယ်လောက်ထိကြီးစိုးနေလဲဒီလိုအပြန်လန်ဆွေးနွေးမှုတွေကတိတ်အားမကောင်းနေဘူးလားလက်ရှိချိန်နေမှာ
ဟုတ်လားပေါ့လေဒါပေမဲ့လူနေတွေကဒီ policy မချမှတ်ခင်ပေါ့ဒီ consultation ပေါ့ဒီတိုင်ပင်ဖို့ပေါ့လေတိုင်ပင်လို့ဆိုတော့ကျွန်တော်ပညာရှင်တွေရှိမယ်ဟိုကြားကျင်တဲ့လူတွေရှိမယ်ပြီးရင်ဒီလူဝါးကြောင့်ကြိုးခံစားရမယ့်ပုံကိုယ်တွေပေါ့လေတာမန်ကြည့်သူတို့ပါတော့အဲ့လိုမျိုးလူတွေပါတယ်ပေါ့နော်အဲ့ဒါတွေကိုတူချာစဉ်းစားမထားတဲ့ခါကျတော့အခုဖြစ်တဲ့ခါကျတော့မှ why or တော့မှကြောင်းပြန်ပြန်လှမ်းရတယ်လို့ဖြစ်တဲ့ခါကျတော့အလုတ်ကမလှဘူးပေါ့လေဆိုတော့ငကိုရဲ့ဒီ pre ပေါ့လေ consultation လုပ်ထားတယ်ဆိုရင်တော့အမျိုးချက်ပြက်တွေကိုကျွန်တော်ရှောင်ရှားနိုင်ပါဘူး။ဒါပေမဲ့ဒီမှာလည်းဘော်ဒါအဖြစ်တယ်လို့လည်းပြောလို့ရတာရှိပါတယ်။ခုနကလိုမျိုးပညာရှင်တွေဝေဖန်တဲ့လူတွေဝိုင်းပြောတဲ့ခါကျတော့ဟိုဆယ်တန်းမှာကျွန်တော်ပြန်ထည့်ပေးလိုက်တယ်ဆိုတော့ဒီကောင်ကလည်းဘော်ဒါအဖြစ်လို့ပြောလို့ရတယ်။ဒါပေမဲ့ဘော်ဒါအက
မြေအားချပြီးတော့မှပေါ်လာတာဖြစ်တဲ့အခါကျတော့တော်တော်လေးဒုက္ခရောက်တာပေါ့နော်ဒါမျိုးလူမသိသူမသိနဲ့အတီးဖြစ်သွားတဲ့ဟာတွေဘယ်လောက်ရှိမှန်းကျွန်တော်တို့ကမသိဘူးပေါ့အဲ့ဒါကြတော့ကျွန်တော်ညီကတော့ consultation ကိုတိတိကျကျဆင်းရဲကြနဲ့ကျွန်တော်ကောင်းကောင်းလုပ်တယ်နဲ့ပြီးတဲ့အခါကျတော့ခုနလိုမျိုးပေါ့လေဒီဟိုဝင်းကြီးတပါတယ်ဒါမှမဟုတ်အဲ့လိုပေါ့လူကြီးတယောက်ကပြောလိုက်တဲ့အခါကျတော့ channel အဖွဲ့တွေကလည်းဂျာရဲမှာအချက်ချင်းခံထားတာရှိနေတယ်သူတို့ကလည်းအလိုက်တစ်ပြီးနဲ့အရှိတ်ပြလိုက်တဲ့ဟာမျိုးပုံစံမျိုးဒီကိစ္စမှာတော့မြင်ရတာပေါ့နော်အဲ့လိုမျိုးလည်းမဖြစ်အောင်ပေါ့ဆိုတော့စနစ်တွေတော့တေချာတော့တိဆောက်ထားဖို့လိုပါတယ်ဒီပညာရေးကတော့ဌာနအကြီးဆုံးလည်းဖြစ်တယ်နောက်ပြီးတဲ့အခါကျတော့ဒီလူငယ်တွေကိုလည်းပြင်ဆင်ပေးတဲ့နေရာဖြစ်တဲ့အခါကျတော့ဒါအင်မတန်အရေးကြီးတယ်ပေါ့နော်တခြားဒီလိုမျိုးလူများစိတ်မဝင်စားဘဲနဲ့ပေါ့ဒါကတော့ပြင်ရိုးရဲမှလည်းပါတဲ့အခါကျတော့လူစိတ်ဝင်စားတော့တခြားလူစိတ်ဝင်စားရင်လည်းလူရောအများကြီးရဲ့ဘဝပေါ့လေနိုင်ငံရဲ့ကာကွယ်မှုဆုံးဖြတ်နိုင်တဲ့ကိစ္စမျိုးတွေမှာဒီ check and balance တိတိကျကျကျွန်တော်တို့ထားထားပြနေမြန်မာရေဟိုလွတ်တော်ဘောကလည်းရှိတာမှန်တယ်ဒါပေမဲ့အစိုးရထဲမှာစိတ်တော်ပြင်ပြရမလို့ပဲနဲ့ချလိုက်တဲ့အသေးစိတ်တွေပေါ့လေ
ဟုတ်ကဲ
့အဲ့လိုမျိုးဟာတွေကြတော့ကျွန်တော်မြင်တော့ energy ရထင်တယ်ကြဟုတ်ကဲ့ကျွန်တော်ကဒေတာ system စောက်ထားဝင်လို့ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဓာတ်ရိုက်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလေးလိုင်းမှာရှိနေပါတယ်ဂျပန်နိုင်ငံကိုခင်အောင်ဖြစ်ပါတယ်ကိုခင်အောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားတယ်နော
်ဟုတ်ကဲ့ကြားပါတယ်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ထင်တော့လေမြန်မာပြည်ကအဲ့လိုပေါ့နော်ဒီစီမံခန့်ခွဲတဲ့လူတွေအနေနဲ့နိုင်ငံတကာရဲ့ပြောင်းလဲမှုတိုးတက်မှုအနေအထားတွေကိုလေ့လာဖို့လိုအပ်နေတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတလောကပဲဟိုမြန်မာပြည်ကမိပြက်တာစင်ကာပူတော့မစိုးဘူးလို့ပြောသွားတာတို့ပါတို့ပေါ့နော်။ဒီလိုစီမံခန့်ခွဲတဲ့လူတွေကနိုင်ငံတကာတိုးတက်တဲ့အနေအထားတွေကိုလေ့လာထဲထဲဝင်လေ့လာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့ဆိုတော့မြန်မာပြည်ထဲမှာပဲသူတို့အမြင်လေးနဲ့ကိုယ်တော်ကပဲဟလာအကြောင်းလွယ်အိတ်ကိုနိုင်ငံတကာမှာသုံးနေတဲ့စကူးဘက်လို့ခေါ်တဲ့အကြောင်းလွယ်အိတ်ကိုမြန်မာပြည်မှာကျမ်းမာရေးနဲ့မညီညွတ်တဲ့အတွက်ဟလာကလေးတွေပခုံးနှိမ့်စီတဲ့အတွက်မြန်မာပြည်ဖြစ်တဲ့လွယ်အိတ်ပဲလွယ်ရမယ်ဟလာနိုင်ငံတကာမှာသုံးနေတဲ့စကူးဘက်ဆိုတာအခုကျွန်တော်အခုကျောင်းသားမိခင်ကျောင်းသားဖခင်တူပါကျွန်တော်ဂျပန်မှာနေတဲ့အတွက်သူကလေးတွေပေါ့နော်မြန်မာပြည်မှာလို့ဟိုရေဒီယိုကမာရွတ်လို့အလွတ်ကျက်စာသင်စာအန်တာမျိုးဟာဂျပန်မှာကျွန်တော်တို့ဟုတ်တယ်မရှိဘူးမကြဘူးကျွန်တော်တက်လာနော
်ဟုတ်ကဲ့
ဒါမျိုးတွေပေါ့ခုအမေစုဆိုလို့ရှိရင်ဟိုတလောကဒီမြန်မာပြည်အားပြုပြင်ပညာရေးပြုပြင်ပြောင်းလဲမှုတွေကိုမိဘတွေကပါလိုက်ပါဆောင်ရွက်ပေးပါလို့အဲ့လိုမေတ္တာရက်ခံရတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဒါအမေစုတို့အခုကိုအောင်လူမျိုးတို့ဆိုလို့ရှိရင်ဘူရီရပိဋကတ်တွေဆိုလို့ဘူရီရအဖွဲ့ဝင်တွေဆိုလို့ရှိရင်ဒါနိုင်ငံတကာအတွေ့အကြုံတွေရှိတယ်ဒါဒီမြန်မာပြည်ကဒီလွဲနေတဲ့ကိစ္စတွေကိုဒါကိုအောင်လေတို့ဘူယိုအေးတိတ်တဟိုဘူယိုအေးအဖွဲ့ဝင်နေနေအကောင်းကောင်းသိတယ်။ဒါကြောင့်မို့လို့မြန်မာပြည်ကဒီပြုနေပြောင်းလဲမှုလုပ်တဲ့အခါမှာနိုင်ငံတကာရဲ့အောင်မြင်နေတဲ့အနေအထားတွေကိုပါဟိုပေါ့နော်လေ့လာပြီးတော့မြန်မာပြည်မှာပြုနေပြောင်းလဲမှုတွေကိုလုပ်မယ်ဆိုလို့ရှိရင်နိုင်ငံတကာလည်းနိုင်ငံလည်းတိုးတက်မယ်။အဲ့တော့နိုင်ငံအတွက်လည်းအိုင်ဝန်ကွင်းချတိုးတက်ဖို့အတွက်အိုင်ဝန်ကွင်းချဖြစ်မယ်ဆိုတာလေးကိုကျွန်တော်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေ Facebook တွေကနေမှတ်ချက်တွေပေးတာတွေဆွေးနွေးတာတွေလည်းရှိနေပါတယ်ကျွန်တော်တို့အခုဒီမှာတိုက်ရိုက်ဆွေးနွေးနေတဲ့ Facebook ပေါ်ကတယောက်ကတော့ဦးတူးဆိုတော့သူကတော့ကလေးတွေစိတ်လေးတောက်ချင်းနေတယ်ကြပြားကြောင့်စာကြောင့်မဟုတ်တယ်သူတို့ပတ်ဝန်းကျင်ကြောင့်သာဖြစ်သေးတယ်တူးတယောက်ရဲ့အမြင်ကြောင့်ကြပြားကိုဖြုတ်ချင်းနေမတင်တော့ပါဆိုရေးပါတယ်နောက်ကျွန်တော်တို့ဒီမှာ Facebook ကပဲမှတ်ချက်ပေးထားတာတွေရှိပါသေးတယ်မင်းချီဆိုတဲ့တယောက်ကတော့မြန်မာစာပညာရှင်တွေရှိရသားနဲ့မတိုင်ပင်မဲ့လောက်ခဲ့ပြီးမှစကားဝိုင်းတွေဆွေးနွေးပွဲတွေလုပ်မနေပါနဲ့တော့ဗျာတဲ့မှားနေပြင်ဖို့ဝင်လေတဲ့တလွဲမာနာပညာရှင်ဆိုသူတွေရှိသဖြင့်ဘေကန်နာမှာတိုးတက်မှာမဟုတ်ပါဘူးတဲ့ရှင်းတန်းမှာတင်တဲ့ဟာဆယ်တန်းပြောင်းတင်တာလည်းတိတ်မဟုတ်သေးပါဘူးတဲ့ဆယ်တန်းရောက်ရင်စိတ်လေးတောက်လဲရတယ်ဆိုသူလိုဖြစ်နေပါပြီတဲ့ကော်ရှူရဲ့ကလေးတွေဘာကဗျာမှမတင်ရပါဘူးတဲ့လမ်းမေးမှာပဲနေတာပါတဲ့နောက်တစ်ယောက်ကတော့အဘိဓမ်းဆိုတဲ့နာမည်နဲ့ပါသူကတော့ရှစ်တန်းကဖြုတ်လိုက်တာထောက်ခံပါတယ်ဒါပေမဲ့ဖြုတ်နည်းကြားရတာတော့မကြိုက်ပါဘူးတဲ့ဒေါက်တာပြောတာကသိရချာမသိရတာလည်းပါပါတယ်ဆိုရေးပါတယ်နောက်တစ်ယောက်ကတော့ဘေဒါဆိုတဲ့အကောင့်ဖိုင်ရှင်မှာသူကတော့ခုမှဖြုတ်ရတာကလည်းတဲ့ခုမှမဟာပညာရှိကိုကြီးကပေါ်လာတာကိုတဲ့မွေးရစေးတုံးရတယ်ဘဲကပြားကြောင့်လဲအရက်တောက်ကြတယ်ဘဲကပြားကြောင့်လဲဇာတိတရဖြစ်စီတဲ့ဘဲကပြားကြောင့်လဲရှိကပြားတပြုတ်ရဲ့နှစ်သာရကိုကပြားအနေနဲ့မခံစားပဲပေါက်ကရတွေးပြီးတူးတယောက်ရဲ့ဆုံးဖြတ်တာတနင်္ဂနွေလုံးကိုကိုစားပြုရလားတဲ့မလုံတင်တာလုံနေကြဒါရင်နဲ့ပဲအချိန်နေကုန်နေကြတယ်လူချင်းနဲ့အရွေးတစ်ခုကိုဘယ်ချိန်ရောက်မှလဲပညာရေးဝန်ထမ်းအားလုံးကပညာရေးဝန်ကြီးကိုပြောင်းလဲစေချင်တယ်ဘာလို့မပြောင်းလဲတာလဲဆိုပြီးသူကမေးခွန်းထုတ်ထားပါတယ်ဒီနောက်စာတချို့တော့နားအောင်ဖတ်ပြပြပါဦး
ဟုတ်ကဲ့ပါရှင်ပထမအကောင်ကတော့သဒ္ဒနာဆိုတဲ့အကောင်မှာ
အကယ်၍မေခွေရဲ့ကဗျာကြောင့်နဲ့ကျောင်းသားလူငယ်တွေဆလိတ်ဆွဲသွားမှာကြောက်လို့တင်ယုံညွန်းနာကနေပယ်ဖြတ်ဖို့ပညာရေးဝန်ကြီးကပညာရှင်တွေဆရာဆရာမတွေနဲ့ဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေအားလုံးနဲ့ဆွေးနွေးညှိနှိုင်းခဲ့မယ်ဆိုရင်နဲ့အခုလောက်ဝေဖန်ရှုံချခံရနိုင်စရာမရှိဘူးလို့ယူဆပါတယ်တဲ့အခုတော့ရည်ရွယ်ချက်ကောင်းမယ်မလို့ဆုံးဖြတ်ချက်ချပုံတွေကခေဟောင်းစနစ်ဆိုပုံစံတပွဲဖြစ်သွားတာကြောင့်စေတနာဟာဝေဒနာဖြစ်သွားရတယ်လို့ယူဆမိပါတယ်ဆိုပြီးတော့မောင်သက်သနာအမေရိကန်ကရေးပါတယ်ရှင်နောက်တယောက်ကျတော့အေးအေးမွန်ဆိုတဲ့တယောက်ပါသူကတော့ကျမတို့တင်ခဲ့ရတယ်အခုချိန်ထိဆလိတ်မတောက်ဘူးစဉ်းနှံတော့ကြိုက်တယ်လို့ပြောပါတယ်နောက်တယောက်ကတော့ကိုပေါ့စားဆိုတဲ့အကောင့်မှာရှင်သူကတော့ကဗျာကရက်တာမြောက်ပါတယ်ကောင်းလဲကောင်းပါတယ်ဒါပေမဲ့လူငယ်တွေအတူယူမနိုင်ပါရဲ့ဗျာလို့ရေးပါတယ်ကျန်တဲ့တယောက်ကတော့ကိုရွှေခဲဆိုတဲ့အကောင့်မှာရှင်သူကတော့ကဗျာကိုတင်ရတာရက်တာကိုခန်းစားတတ်ဖို့ပဲလို့ဆိုချင်ပါတယ်တဲ့ကဗျာကဖော်ပြတဲ့အကြောင်းချင်းရာတွေကိုအတိကသိရှိလိုက်နာစေဖို့မဟုတ်ဘူးလို့ထင်ပါတယ်ကဗျာကပေးတဲ့ဘဟုသုတသင်ခန်းစာနဲ့တိုက်တွန်းနှိုးဆော်ချက်တွေကိုအတိကထားရမယ့်ကဗျာမျိုးကတော့နိုင်ရည်နဲ့နွယ်တဲ့ကဗျာမျိုးတွေဖြစ်တယ်လို့ဆိုချင်ပါတယ်တဲ့ဒါကြောင့်မဲခွေကိုပဲမှာပဲထထားပြဿနာမဟုတ်ဘူးလို့ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒီစာရေးထဲမှာတော့သဘောထားအမြင်တွေဟိုမျိုးမျိုးထောက်ကန်တဲ့သူရောကန့်ကွက်တဲ့သူရောရှိနေတွေ့ရပါတယ်နောက်တစ်ယောက်ကတော့ကျွန်တော်တို့မောင်ဝင်းဟန်အင်းလေးဆိုတော့သူကလည်းကဗျာဆရာတူးပါပဲသူရေးထားတာတော့မဲခွေကဗျာကိုတင်ယူကနေဖယ်ရှားလိုက်တဲ့ကိစ္စကတော့မယောင်ရစီလူတာပါပဲတဲ့တူးတယောက်ရဲ့သဘောဆန္ဒအရစိတ်ကူးတဲ့ရလုံးလိုက်တဲ့သဘောဖြစ်တယ်လို့ထင်ပါတယ်တဲ့ဒီကဗျာခရဲ့ခြေမုံမှာဗမာတွေစိတ်လေးစိတ်တဲ့အနေနဲ့နီးစပ်ပတ်သက်ခဲ့တာကိုဖော်ညွှန်းတဲ့ကဗျာပါအမှုပညာစာပေနဲ့ဆန်တယ်လို့တမိုင်းကိုလည်းကိုစားပြုတဲ့ကဗျာတပုတ်လို့ပြောရင်လည်းရပါတယ်အခုလိုရက်ကတမိုင်းကိုထိန်ချတဲ့သဘောတက်ရောက်ပြီးကဗျာရဲ့အမှုပညာပြောင်ပြောင်မှုကိုအတိမတ်မပြုရရောက်ပါတယ်ကလေးတန်ငယ်လူငယ်ကျောင်းသားတွေစိတ်လေးနဲ့ဝေးစီခြင်းဥပဒေနဲ့တားရပါမယ်ဥပဒေကိုလက်တွေ့ကျင့်သုံးမှုလူငယ်တွေနဲ့ဆက်နွယ်ပတ်သက်နေတဲ့ပညာရေးအာဏာပိုင်တွေကတွန်းအားဖြင့်လှုပ်ဆော်ပညာပေးတာတွေလုပ်ရပါမယ်စိတ်လေးတောက်တဲ့အလေးချင်းတွေကကျောင်းသားလူငယ်တွေနဲ့မဟုတ်ပါဘူးကျောင်းတက်ဖို့မတက်နိုင်လို့ကျောင်းကထွက်လိုက်ရတဲ့ကလေးလူသမားလောကမှာလည်းရှိနေတာပါတင်ယူကပေးတာအတိတ်ပဲမရှိပါဆိုပြီးသူကရေးပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပဲကျွန်တော်တို့ဒီ VOE ရဒေါ်ခင်စိုးရင်းကကဗျာစီယာမင်းထက်မောင်နဲ့လည်းရန်ကုန်မှာတည်ဆံတွေ့ဆုံမင်းမြန်ထားတာရှိပါတယ်ဒီထဲကကျွန်တော်တို့တစ်ချက်ကိုဒီကောက်နှုတ်ပြီးတော့ဖော်ပြချင်ပါတယ်ဒီကျွန်တော်ဆွေးနွေးခန်းနဲ့လည်းဆက်နွယ်နေတဲ့အတွက
်ဒီမဲခွေကဗျာမှာတော့ဒီလက်ဆောင်ဆိုတဲ့ဒီမဲခွေရဲ့ကဗျာမှာတော့ဒါကောင်းမလေးနဲ့ဒါတူတူချစ်သူဟလာအင်းဝါကိုသွားမဲ့သူသွားဆစ်လေးကလေးသူကိုရိုင်းကလေးပြီးတော့ပေးမယ်ဆိုတဲ့အကြောင်းရပါပဲ
ချစ်
ချင်းမေတ္တာကိုဖွဲ့တာတကယ်တော့ဒါအတိတ်နဲ့ကိုဖွဲ့တာဖွဲ့ထားတဲ့ဥစ္စာလေးရတယ်သူတို့ခက်ကပေါ့နော်ဒီဆေးဘောလေးဒီတစ်ခုဖြစ်ဖို့သူကိုယ်တိုင်ကိုဘယ်လိုလုပ်ရလဲဆိုတာလည်းစကလုံးနဲ့တော်တော်လှရတဲ့ကဗျာလေးပါအဲဒါပေမဲ့ဒီကဗျာကိုဖတ်ပြီးတော့ဟလာကျောင်းသားတွေကဆိတ်လိတ်တောက်ချင်းစိတ်ပေါ့မယ်ဆိုတော့အမြင်မျိုးနဲ့ဒီကဗျာကိုခုမှအောက်ဖယ်တာမျိုးကြတော့နည်းနည်းမကောင်းဘူးပေါ့ရှင်အဲအဲ့ဒါမျိုးသာဖယ်မယ်ဆိုရင်ကျွန်တော်တို့ဟလာဟိုကွန်ဆာမှာဆိုးလို့ဆိုပြီးတော့ဖယ်ရမယ်ကဗျာအဲ့ဒီလိုကဗျာတွေလည်းရှိသေးတယ်တခြားတွေလည်းဟလာအလားဟိုထမ်းရေတော့မှဆွလို့ဆိုပြီးတော့ကျွန်တော်တို့ဒီဟိုတော်ချင်းကနာဟိုထမ်းတဲ့တမတော်ချင်းတွေပါလေကျွန်တော်တို့ပယ်ပြရမယ်သဘောမှရှိပါတယ
်ဟုတ်ကဲ့ဒါတော့ကျွန်တော်တို့ဒီကဗျာဆရာမင်းထက်မောင်နဲ့ကျွန်တော်တို့တည်တဲ့အင်တာဗျူးတွင်မှပြောသွားတာပါဆိုတော့ဒီတကယ်တော့မြန်မာစာရေးကဗျာတွေမှာဆေးလိပ်တို့ကိုန်းတို့ထမ်းရေတို့ဆိုတော့အစဉ်လာအဖြစ်ပါပါတယ်ဆိုတော့ဒီလိုအကြောင်းအရာမျိုးတွေသင်ရကြားမယ်ဆိုရင်ရောဆရာဦးတုတ္တဆွေးနွေးစေချင်ပါတယ်လက်ရှိခေတ်ချင်းနေလည်းကိုင်ကြီးဖို့ဟိုအခုလိုကျမ်းမာရေးရအစိုးရစရာတွေတကယ်ရှိတယ်ဆိုရင်လည်းဟိုဒါတွေကိုထက်သင်သင်ကြားသွားဖို့တွေမျိုးတွေရောစဉ်းစားဖို့များလိုမလားဒါတွေဟိုဆိုလိုတာဒီခေတ်ကာလနဲ့ကွာချက်တွေနဲ့ပတ်သက်လို့ကျောင်းသားတွေကိုတခါလဲရှင်းပြဖို့ဆိုတဲ့ကိစ္စမျိုးတွေရောဒီပညာရေးဒီစီမံကိန်းတွေရေးဆွဲတဲ့နေရာမှာဒီမူဝါဒတွေရေးဆွဲတဲ့နေရာမှာထဲသွင်းစဉ်းစားဖို့တွေရောအရေးကြီးတကြီးလုပ်ဖို့လိုနေပြီလားဆရာဦးတုတ္တ
အဲ့တော့နံပါတ်၄ကြီးကြရားကိုကျွန်တော်လည်းဥပမေဥပါလာမိသာတော့ခါကျွန်တော်ဒီထမ်းသမားတွေရဲ့အကြောင်းညာကြည့်တဲ့မှာသိထားတဲ့ကြရားကြီးကိုယ်နဲ့ပတ်သက်တဲ့ဆောရောကရှေ့ဆရာကြီးတဲ့သူကြီးတော်တော်ကျွန်တော်အကြည့်ဆုံးပြောရတယ်အခုကျွန်တော်လည်းတင်နေတာကျွန်တော်တို့လည်းအရက်ဒီဆွဲထိုင်ရည်ဒီဆွဲဆက်ရည်ဒီဆွဲကျွန်တော်ဆက်ရည်မတော်ဘူးပုံစားဘူးပေါ့နော်ဒီလိုမျိုးကြီးဖြစ်လာပါပေါ့အဲ့တော့ဒါပုံစားဒီကြရားကြတော့လက်တော့ပြီးကျွန်တော်ကဘာလို့ဒီမအောင်ဘူးဒီလိုမျိုးလည်းမျိုးမြစ်တာပေါ့တော့ကြီးမာတော့ဒီအကြောင်းလေးကိုသိအောင်လို့ဒီကံကရှင်းမုံတင်ရတဲ့အချိန်မှာကျွန်တော်တို့ကဒါကိုကျမယေရှုတော်ကတော့ဒီချင်းသားရင်လည်းတမျိုးပေါ့နော်ဟိုမှန်တော့မှန်နိုင်နေတဲ့ကြာခိုင်နှုန်းတော်တော်များများတော့ကျွန်တော်မြစ်တာပေါ့ပြီးတဲ့အတွက်တမျိုးတည်းလူတိုင်းမဖြစ်ပါဘူးကျွန်တော်တို့ဖြစ်တဲ့အထူးကကျွန်တော်တို့ဒီငယ်ကြီးလည်းတော့မှလည်းတော့သာလုပ်နေတာဒီပြည်နာတကယ်ရက်တော့တကယ်မသိဘူးဖြစ်သွားတာပါက ရဲ့ဒီမျိုးမျက်ပတ်သက်ပြီးတော့ဒီမဲ့အတောက်ခံစားရမယ်ဒီကြရင်ရှိတာမဟုတ်ဘူးကျွန်တော်ဘာမှဖြစ်စရာအကြောင်းမရှိဘူးပေါ့နော်ဟိုကျွန်တော်ဆိုရင်ကြားတဲ့ကြီးနေလာတာပဲဒါမျိုးကတော့မဖြစ်ပါဘူးအဲ့ဒါတော့ဟိုပေါ့နော်ဒီတော့ဖြစ်ဖို့လည်းခဲရင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟိုဆိုလိုတာဒါဆိုရင်တော့ဟိုနည်းနည်းအစိုးရနည်းနည်းလေးဟိုလွန်ခဲ့သွားတဲ့သဘောလို့ဟိုပြောလို့ရမှာတော့မသိဘူးဆရာသူတာဟုတ်ဆိုတော့ကျွန်တော်ဒီဟုတ်ပါ
တယ်ခင်ဗျ
ာဟုတ်ကဲ့ဆရာဦးစီရဲ့သူကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့တော့အခုစောစောဟိုတချို့ကပြောတယ်လို့ပေါ့နော်ဒီပြောကျောကျမ်းမာရေးရှုထောင့်ရဒီတော်တော်ရှင်တွေတချို့စာရီထဲမှာတော့ဒါတွေကဟိုဒီကဗျာဖြုတ်သိမ်းနေဆိုပြီးတော့တချို့ဟိုဖြုတ်တာကိုထောက်ခံတဲ့အမြင်တွေလည်းရှိနေတယ်ဆိုတော့ဒီလိုစိုးရင်ချက်တွေရှိမယ်ဆိုရင်ဒီလိုစိုးရင်ချက်တွေပြပြအောင်ဒီမူဝါဒရေးဆွဲသူတွေအနေနဲ့ဟိုတခါလေရှင်းရှင်းလင်းလင်းဖြစ်အောင်လှုပ်ဆောင်သွားဖို့ကိစ္စတွေပါတယ်ရောကျိုးတင်လုံနိုင်တာတွေဘာတွေများရှိမယ်လို့ဆရာဦးစီရဲ့သူစဉ်းစားမိလဲ
ဟုတ်ဘောဘောအဓိကတော့ဟိုဒီဒီတင်ရိုးဆွဲတဲ့အခါဒီမူဝါဒချတဲ့နေရာပေါ့လေဒီတင်ရိုးမူဝါဒပြင်ညာရဲ့မူဝါဒချတဲ့နေရာမျိုးပြတ်ချထားဖို့လိုတာပေါ့နော်ကျွန်တော်တို့ကဒီဟိုကြပြားတစ်ခုချင်းညင်းဟိုဟာဆွေးနွေးနေမယ်ဆိုရင်တော့အများကြီးပေါ့ဗျာဘယ်ကြပြားလေးချုပ်ရမလဲပါညာနောက်ဆုံးအစဆုံးပြန်ရေးရမလို့တော့ကျွန်တော်တို့ဖြစ်သွားလိမ့်မယ်အဓိကကျွန်တော်တို့ပြောချင်တာကတော့ဒီမဲခွေကြပြားကိုဖြုတ်လို့မဖြုတ်လို့လဲဆိုင်အဓိကဒီကြပြားပဲဖြစ်ဖြစ်စာပဲဖြစ်ဖြစ်ဘယ်မူဝါဒဖြစ်ဖြစ်ချတဲ့အခါကျရင်ဆိုတော့ evident to ဆိုတော့ဒီ main game ပေါ့ဒီတက်တီတက်ကြရနဲ့သူတည်စံမဖြစ်လက်ပေါ့အခြေခံနဲ့မူဝါဒကိုဖြစ်စေချင်တာပေါ့ဥမာခုနကလို့ဆေးလိတကယ်တောက်တဲ့ຢာကိုင်းလုံးတိုးလာသလားပေါ့နော်ဒါမှမဟုတ်ပဲနဲ့လဲကွန်းရပူစားရຢာကိုင်းလုံးတိုးလာသလားဒါမှမဟုတ်ဒီမြမကပြားလေးကိုဖတ်ပြီးတဲ့အခါကျရင်လူတွေကရိုင်းဆိုင်လာသလားယဉ်ကျေးလာသလားအဲ့လိုမျိုးတွေကသူတည်စံဖြစ်ဖြစ်တစ်ခုခုတော့တေးချာချာခိုင်ခိုင်မာမာကျွန်တော် evidence ရှိဖို့လိုတယ်အဲ့ evidence ရှိရင်ကိုယ်သွားလို့ရတယ်ဒီအမူအရကိုစူပြတဲ့လူရှိမယ်ဒါကတော့ activate အပြင်ကလူလည်းရှိမယ်အတွင်းကနေဝင်ကြီးနဲ့ယဉ်ကြီးတဲ့လူလည်းရှိမယ်မျိုးစုံကျွန်တော်တို့ရှိနိုင်တယ်ဒါကကောင်းရင်လည်းကောင်းမယ်ဆိုရင်လည်းဆိုမယ်ဒါပေမဲ့ဒီလိုကစူပြတဲ့ဟာတွေကိုကျွန်တော်ဘယ်လိုစစ်ထုတ်မလဲ
ဟုတ်ကဲ့
ဒါစနစ်တစ်ခုကျွန်တော်တေချာချဖို့လိုပါတယ်ကျွန်တော်တို့ပြောတာစနစ်ကိုပဲပြောတာပါခင်ဗျာ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီရဲ့သူမနက်လေးရန်နာဘုံတက်သူကဆရာများသမဂ္ဂဥက္ကဋ္ဌဦးတုတ္တကိုရိုင်းပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ပဋ္ဌာန်းရှင်တွေအလုံးနဲ့အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ထိုလိုသူမဆူမုံနဲ့အတူကိုအောင်လွင်ဦးတို့စီစဉ်တင်ဆက်လိုက်တဲ့တရားရိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်ကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုစနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့ကြားရှိနေတဲ့အချိန်တွင်တင်ပြအကျဉ်းချက်ကိုမခင်ဖြူတွေကပြောပြပေးပါဦ
းအလို့ရှိသူတွေကိုတက်ဆိုင်ရာနိုင်ငံတွေထံဆွဲပြောင်းပေးဥပဒေကြမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြဋ္ဌာန်းဖို့ကြိုးပမ်းမှုတွေကိုဟောင်ကောင်အစိုးရကဆိုင်းငံ့လိုက်ပါတယ်။အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်တာတွေလှုပ်ဆောင်ပြီးတဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။အိုမန်ပင်လယ်ကွင်းမှာရင်းနှီးတင်သင်္ဘောနစီတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့အရှေ့လေပိုင်းဒေသမှာနိုင်ငံတကာအတိုင်းဝန်ကြားပုံသဘောတူညီမှုတရက်ရနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖတ်ရှန်နဟန်ကပြောပါရယ်ဤရန်နိုင်ငံဟာအမေရိကန်ရဲ့ပြဿနာတသက်မဟုတ်ဘူးလို့ကာကွယ်ဝင်ကြီးရှန်နဟန်ကတောက်ချာနေကသတင်းတာတွေကိုပင်ဒဂွန်စစ်ဌာနချုပ်မှပြောကြားလိုက်တာပါအမေရိကန်ရဲ့ရည်မှန်ချက်ကတော့ဒေသတွေမှာရှိတဲ့အမေရိကန်တပ်မှုတွေသူတို့ရဲ့စစ်စီရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လိုအပ်တဲ့အရင်းမြင့်တွေနဲ့အထောက်ပံ့တွေရဖို့ဖြစ်တယ်လို့ပြောပါရယ်ရှင်ဤရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးကြတဲ့နိုင်ငံတွေအနေနဲ့သဘောချတဲ့အရေးရောမပြဘူးမလိုက်နာဘူးဆိုရင်ယူရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလှုပ်ဆောင်မယ်ဆိုပြီးချင်းချောက်ပြောဆိုလိုက်ပါတယ်။တာဂျီကစ္စတန်နိုင်ငံမှာရုရှားတရုတ်နဲ့အာရှခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲမှာယူရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်တာပါရှင်။ဆိုမာလီယာနိုင်ငံမူကတီရှူမျိုးကလူအသွားအလာရှုပ်ထွေးတဲ့လက်တစ်ခုပေါ်မှာကားပုံးထောင်ပောက်ကွဲမှုကြောင့်10ဦးထက်မနည်းသေဆုံးပြီးတော့နောက်ထပ်23ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့ကျန်းမာရေးဌာနတွေကပြောပါရယ်။လုံခြုံရေးအဖွဲ့တွေပုံမှန်လုံခြုံရေးစစ်ဆေးမှုတွေလုပ်နေတဲ့လွှတ်တော်အနီးကမာကာအေမာကာရာမာလမ်းပေါ်မှာပောက်ကွဲခဲ့တာပါ။ဒီပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ El Shabab စစ်သွေးကြောင့်အဖွဲ့ကပြောပါရယ်ရှင်
။တရင်ချင်းချက်ကိုမခင်မြူတဲ့ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကမဆုံမဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါရယ်။ VOA American အတန်မနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းနိုမီတာ30 40 48နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပ
Thank you.
This program has come to you from the Voice of America, Washington.